Welcome to the Voice of America in Burmese.
မြန်မာခင်ဗျာဗီဒီယိုမြန်မာပိုင်းရဲ့2020ပြည့်ဧပြီလ1ရက်ဗိုလ်ထုနေ့ညဘက်အစီအစဉ်ကိုစတင်နေပါပြီ။အခုရင်ဆောင်သတင်းတွေကိုကျွန်တော်အောင်လင်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်သူ့မှာသွာလာတွေကန့်သတ်ထားပြီးလူချင်းချင်းဆက်ဆံမှုတွေလျှော့ချထားပေမဲ့ရှေ့လာမယ့်နှစ်လအတွင်းကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ3,000-4,000လောက်တည်ရှိနေတဲ့ကြောင်းပြင်ဆင်ထားဖို့တတိပေးထားပါတယ်။အများစုကတော့ရှေ့လာမယ့်သတင်းပတ်2-3ပတ်အတွင်းဖြစ်နိုင်တဲ့အကြောင်းလဲသမ္မတအင်ပြိုရဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖြစ်ရေးအဖွဲ့တာဝန်ရှိသူတွေမနေ့ကပဲပြောဆိုခဲ့ကြတာပါ။သမ္မတဒေါ်နယ်ထရန့်ကလည်းတိုင်းပြည်မှာမကြုံစဘူးကြုံနေရတဲ့အန္တရာယ်အတွက်ပြင်ဆင်ဖို့တတိပေးခဲ့ပါတယ်
။ I want every American to be prepared for the hard days that lie ahead. We're going to go through a very tough 2 weeks.
ရှိလာမဲ့ခက်ခဲကျဉ်းတဲ့နေ့တွေအတွက်အမေရိကန်နိုင်ငံသားတိုင်းပြင်ဆင်ထားကြစီလို့ကြောင်းချွတ်ချင်သူတွေချွတ်ထင်ခံမှန်းထားတဲ့အတိုင်းရှိလာမဲ့သတင်းနှစ်ပတ်လောက်ကိုခက်ခဲခက်ခဲဖြတ်သန်းကြရမှာဖြစ်တဲ့ကြောင်းသမ္မတထရန့်ပြောဆိုသွားတာပါလူချင်းချင်းကြားဆက်ဆံမှုတွေမလုပ်ဖို့လမ်းညွှန်ချက်ကိုလည်းနောက်ထပ်ရေပောင်း30တက်တန်းတိုးလိုက်တဲ့ကြောင်းအင်္ဂါနေ့ကအင်ပီရိုသတင်းစာရှင်းလင်းပွဲမှာသမ္မတကကြေညာခဲ့ပါတယ်ဒါတလို့အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဖြစ်အတည်ပြုထားသူ38,000ကျော်ရှိနေပါတယ်သေဆုံးသူအရေတော့ကတော့3,800ကျော်ရှိနေပြီးလေးပုံတစ်ပုံကတော့နယူးယောက်မြို့မှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုဟန်တားဖို့ကြိုးပမ်းတဲ့အနေနဲ့ကမ္ဘာတစ်ဝန်းနိုင်ငံတွေမှာအသွားအလာတွေကိုကန့်သတ်တားမြစ်မှုတွေတိုးမြင့်လာနေပါတယ်ဗီယက်နမ်နိုင်ငံမှာလည်းဗိုလ်ထုနေ့ကစလို့မဖြစ်မနေကိစ္စမျိုးကလွဲလို့သွားလာလှုပ်ရှားမှုတွေကိုသတင်းနှစ်ပတ်ကြာတားမြစ်လိုက်တာပါနယူးဇီလန်နိုင်ငံမှာလည်းပြည်ရဲ့သတင်းဘက်ကပဲစားတောက်ဆိုင်တွေ၊ဘားဆိုင်တွေ၊ရုံးတွေစတင်ကြောင်းတွေကိုပိတ်လိုက်ပါတယ်။နယူးဇီလန်နိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်သူ62ယောက်ထပ်မံတွေ့ရှိခဲ့တဲ့အတွက်စုစုပေါင်း908ယောက်တည်ရှိသွားပါပြီ။တောင်ကိုရီးယားနိုင်ငံမှာတော့ကူးစက်ခံရသူလူနာအသစ်100ယောက်ရှိကြောင်းဒီနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။ကီပါကနေဝင်လာသူဘယ်သူမှမဆို14ရက်ကြာတည်ထောင်ခွဲထားပြီးစောင့်ကြည့်ရတဲ့အစီအစဉ်ကိုလည်းတောင်ကိုရီးယားမှာစတင်လိုက်ပါတယ်။ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့သေဆုံးမှုလက်တလုံးအများဆုံးဖြစ်နေတဲ့နိုင်ငံတွေကတော့အမေရိကန်၊အီတလီနဲ့စပိန်နိုင်ငံတွေဖြစ်ကြပါတယ်။ဂျာမနီနိုင်ငံကတော့ကူးစက်သူလူနာအသစ် 9,500 ကိုဗိုလ်ထုနေ့ကပဲအတည်ပြုလိုက်တဲ့အတွက်တရုတ်နိုင်ငံထက်တောင်ပုံများမဲ့အလားအလာရှိနေပါတယ်။တရုတ်နိုင်ငံမှာရောဂါလက္ခဏာမပြပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူ1,300ယောက်ကိုစစ်ဆေးအတည်ပြုနိုင်တဲ့အကြောင်းဗိုလ်ထုနေ့မှာပဲသတင်းထုတ်ပြန်လိုက်ပါတယ်။ရောဂါလက္ခဏာမပြပဲဗိုင်းရပ်စ်ပိုးရှိနေတဲ့သူတွေနဲ့ပတ်သက်လို့အများပြည်သူကြားစိုးရိမ်နေကြမှာပဲတရုတ်နိုင်ငံကပထမဆုံးအကြိမ်ဖြစ်သတင်းထုတ်ပြန်လိုက်တာပါပြီးခဲ့တဲ့နှစ်ကုန်ပိုင်းကဗိုင်းရပ်စ်ပိုးစတင်ပြန့်နှံ့ခဲ့ရာဥပေပြည်နယ်ဝူဟန်မြို့မှာပြပကလာတဲ့သူတယောက်မှာရောဂါကူးစက်နေကြောင်းအတည်ပြုလိုက်တဲ့အတွက်လည်းနိုင်ငံခြားကနေပြန်လာသူတွေထံကနေတကြောပြန်ကူးစက်မှုဖြစ်မှာစိုးရိမ်နေပါတယ်တရုတ်နိုင်ငံမှာရောဂါကူးစက်သူလူနာအသစ်36ယောက်ရှိပြီးဒီထဲက35ယောက်ဟာပြပကလာတဲ့သူတွေဖြစ်ကြောင်းလည်းဒီနေ့ပဲတရုတ်နိုင်ငံကသတင်းထုတ်ပြန်ထားတာပါမနေ့ကကူးစက်သူလူနာအသစ်130ပါဝင်ရောဂါလက္ခဏာမပြပဲဗိုင်းရပ်စ်ပိုးကူးစက်ခံရသူ1,369ယောက်ကိုတော့စောင့်ကြည့်ကုသပေးနေတဲ့ကြောင်းတရုတ်မျိုးသားကျန်းမာရေးကော်မရှင်ကပြောဆိုထားပါတယ်။ COVID-19 ကမ္ဘာကရောဂါနဲ့ပတ်သက်လို့သတင်းစိုးတွေဆက်လက်ထွက်ပေါ်နေချိန်မှာပဲအာရှကစုရဲ့ဇီးကွက်မှာဗိုလ်ထုနေကအနုလက္ခဏာတွေပြခဲ့ပါတယ်။ဂျပန်နိုင်ငံမှာရောဂါပိုးကူးစက်သူတိုးလာတဲ့အတွက်အစိုးရကတိုကျိုမြို့တော်မှာအသွာအလာတွေပိတ်ပင်တားမြစ်မှာကိုရင်းနှီးမြှုပ်နှံသူတွေစိုးရိမ်နေချိန်မှာပဲနိကဲအညွန့်ငင်းရလဲဈေးပိတ်ချိန်မှာ 4.5 ခန်းတော့အမှတ် 850 ကျဆင်းခဲ့တာပါဟောင်ကောင်ဟန်ဆန်ညွန့်ငင်းကတော့ဗိုလ်ထုနေမွန်လယ်ပိုင်းကျော်အချိန်မှာပဲ 4.5 ခန်းတော့အရှုံးပြခဲ့ပါတယ်ဒီပြည်မှာကြီးကရှန်အညွန့်ငင်းရလဲ 3.5 ခန်းတော့ကျော်ဈေးချခဲ့တာပါဩစတြေးလျနိုင်ငံက S&P ASX အညွန့်ငင်းတစ်ခုသာအချိန်နေကောင်းခဲ့ပြီးဗိုလ်ထုနေက 3.5 ခန်းတော့ဈေးတက်ခဲ့ပါတယ်အမေရိကန်ပြည်သူစုကဩစတြေးဇေကွက်မှာအင်္ဂါနေ့ကဈေးရီချခဲ့ပြီးနောက်မှာပဲအာရှဇေကွက်မှာလည်းဈေးချရီကျုံခဲ့ရတာပါအမေရိကန်ကအထူးကဆုရှယ်ရဖြစ်တဲ့ဒေါ်ဂျွန်စ် S&P 500နဲ့ Nasdaq အညွန့်ငင်းတွေကတော့အင်္ဂါနေ့လုံးက100ခန်းလုံးနဲ့အထက်ဈေးရီချဆင်းခဲ့ပါတယ်ခင်ဗျာ
ဗီယိုရီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တင်းငွေမှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျမကတော့နောက်လာပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါမြန်မာနိုင်ငံကိုရောက်နေကြတဲ့အမေရိကန်နိုင်ငံသားတွေလာမယ့်သတင်းမှတ်တွင်နေရပြန်ခေါ်နိုင်ရေးစီစဉ်နေတယ်လို့ရန်ကုန်အမေရိကန်တန်ယုံကဧပြီလ1ရက်နေ့နေဆွေးနဲ့သတင်းထုတ်ပြန်ပါတယ်။ရ ရန်ကုန်နိုင်ငံကလေးစိတ်ကနေလျင်ပြန်ထွက်ဖို့စီစဉ်ထားပေမဲ့ဘယ်နှစ်ထွက်မလဲဆိုတာကိုတော့မတတ်မရသေးသလိုအမေရိကန်ပြည်ထောင်စုကဘယ်လျင်ကွေးပါစင်မလဲဆိုတာကိုလည်းမသိရသေးပါဘူး။အမေရိကန်ပြန်ရောက်ရင်တော့ခီးတရီအနေနဲ့ကိုယ့်နေရကိုကိုယ့်အစီအစဉ်နဲ့ခီးဆက်ကြရမယ်လို့လည်းဖော်ပြထားပါတယ်။တန်ယုံကတကြိမ်နာစီစဉ်ပေးမဲ့ဒီလျင်ခီးစဉ်ဟာအခမဲ့မဟုတ်ပဲနဲ့လိုက်ပါလာမဲ့အမေရိကန်နိုင်ငံသားအားလုံးအနေနဲ့အမေရိကန်အစိုးရကိုကြာတင်ငွေပြန်ပေးကြမှာပါ။ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားနေတဲ့အတွက်နေရက်ပြောင်းရွှေ့အခြေအနေတွေခက်ခဲလာနေတာကြောင့်မြန်မာနိုင်ငံကနေပြန်ထွက်ခွာဖို့အခုလိုတည်တံ့လျင်ခီးစဉ်စီစဉ်ပေးရတာဖြစ်တယ်လို့လည်းပြောပါရယ်။လျင်ဘိုးဟာလည်းမြန်မာနိုင်ငံကနေအမေရိကန်ကိုပြန်တန်းတဲ့အခြားလေကြောင်းလိုင်းတွေကလျင်လက်မှတ်ခနဲ့တိတ်ကွာမှမဟုတ်တယ်လို့ခီးစဉ်မတိုင်ခင်စုစုပေါင်းဘယ်လောက်ကြာတင်မလဲဆိုတာကိုအကြောင်းကြားမယ်လို့လည်းပြောထားပါရယ်။ခီးတဲ့အကန့်အသတ်ရှိနေတဲ့အတွက်ပထမလူကိုဦးစားပေးမယ်လို့လည်းတန်ယုံရဲ့ကြီးညာချက်ထဲမှာအသိပေးထားပါရယ်။တချိန်တည်းမှာပဲကယောကနောက်ဆက်တွဲစိုးကျတွေကြောင့်ဒီကဘာလုံးအတိဒုက္ခရောက်နေကြတဲ့အချိန်မှာမြန်မာနိုင်ငံမှာလည်းစစ်ပေးတင်ဒေသနဲ့ပြည်သူတွေအရေးရှိရှုပြီးတော့လက်နက်ကင်တပ်ဖွဲ့အလုံးအပြစ်ခတ်ရစေကြဖို့မြန်မာနိုင်ငံဆိုင်ရာတပ်အမတ်တွေကဒီကနေ့ကြီးညာချက်ထုတ်ပြန်တိုက်တွန်းခဲ့ကြပါတယ်။ COVID-19 ကယောကဖြစ်ပွားနေတဲ့အချိန်မှာပဲအာရှမှာလုပ်ကိုင်နေတဲ့နာမည်ကြီးအဝတ်အစားကုမ္ပဏီတွေကတန်းနဲ့ချီတဲ့အာရှအလုပ်သမားတွေကိုတာဝန်ယူမှုမရှိဘဲပြစ်ပယ်ခဲ့ကြတယ်လို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကဒီကနေ့ပြောပါတယ်။ကုမ္ပဏီကမယူထားတဲ့အဝတ်အစားအော်ဒါတွေကိုအထည်ချုပ်အလုပ်သမားတွေအပြီးချုပ်လုပ်ပေးခဲ့ပေမဲ့လို့ကုမ္ပဏီတွေလက်လီအယောင်ဆိုင်တွေကငွေကြေးပိုင်းရတာဝန်မယူဘဲအော်ဒါတွေကိုဖျက်ပစ်ခဲ့ကြတာပါဒီလိုရက်တွေကြောင့်အထည်ချုပ်အလုပ်သမားတန်းနဲ့ချီအလုပ်လက်မဲ့ဖြစ်ကုန်ပါတယ်အလုပ်သမားတွေအပေါ်တာဝန်ယူမှုရှိစေရမယ်ဆိုတဲ့အထည်ချုပ်ကုမ္ပဏီတွေနဲ့ဖနက်ကုမ္ပဏီတွေလိုက်နာရမယ်တာဝန်ဝတ်တွေရတဲ့အဖြစ်ကုလသမဂ္ဂနဲ့ OECD လို့ခေါ်တဲ့စီးပွားရေးနဲ့ဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့ပြဋ္ဌာန်းချက်တွေနဲ့တော့ကွဲလွဲနေတာပါCOVID-19 ကရောဂါကြောင့်စီးပွားရေးအပေါ်ရိုက်ခတ်မှုရှိနေချိန်မှာပဲနာမည်ကြီးကုမ္ပဏီတွေကအော်ဒါတွေထည့်လိုက်တဲ့အတွက်မြန်မာအပါအဝင်အာရှအထည်ချုပ်လုပ်ငန်းကအလုပ်သမားတွေလှုပ်အားခမရပဲအခက်ကြုံနေကြတာလည်းဖြစ်ပါတယ်။မြန်မာ၊ဘင်္ဂလားဒေ့ရှ်၊ကမ္ဘောဒီးယားအပါအဝင်အခြားအာရှနိုင်ငံတွေမှာလုပ်ကိုင်နေတဲ့နာမည်ကြီးအဝတ်အစားကုမ္ပဏီ7ခုရဲ့ကိုယ်စားလှယ်တွေအပြင်အလုပ်သမားအခွင့်အရေးအုပ်စုတွေကိုလည်း HRW ကတွေးဆမေးမြန်းခဲ့တာလည်းဖြစ်ပါတယ်။ကမ္ဘာပေါ်မှာတန်40လောက်ရှိတဲ့ IDP လို့ခေါ်တဲ့ပြည်တွင်းမှာပဲနေရပြောင်းရွှေ့နေထိုင်နေကြတဲ့သူတွေကြောင့်မှာ COVID-19 ကာယောဂါကူးစက်ပြန့်နှံ့မလာအောင်အစိုးရတွေအနေနဲ့ကာကွယ်တားဆီးရေးလုပ်ငန်းတွေကိုအရှိန်မြင့်လှုံ့ဆော်ပေးဖို့ကုလသမဂ္ဂကဧပြီလ3ရက်နေ့နေဆွေးနွေးအကြေညာချက်ထုတ်တိုက်တွန်းလိုက်ပါတယ်။ကျန်းမာရေးစောင့်ရှောက်မှုတောက်သုံးရေးမိန်လာစနစ်စားနပ်ရိက္ခာနဲ့နေရထိုင်ခွင့်တွေလုံလုံလောက်လောက်မရကြတဲ့ IDP တွေအနေနဲ့ COVID-19 ရောဂါနဲ့ရင်ဆိုင်ရနိုင်ခြေပုံများတယ်လို့OHCHR လူအခွင့်ရေးမဟာမင်းကြီးယုံလူအခွင့်ရေးအထူးကိုယ်စားလှယ်ဆီစီလီယာဒမ်ရီကပြောပါတယ်ကယောဂါကကွယ်ထိန်ချုပ်ရေးလုပ်ကိုင်နေတဲ့သက်ဆိုင်ရာအစိုးရတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရနိုင်ခြင်းအများဆုံးရှိနေတဲ့လူအုပ်စုတစ်ခုဖြစ်တဲ့ IDP တွေကိုနှိချလို့မဖြစ်ဘူးလို့လည်းသူကပြောဆိုသွားပါတယ်လူတွေအဆမတန်ပေးကြနေတဲ့ဒုက္ခသည်စခန်းတွေမှာခိုလုံနေရတဲ့စစ်ပွဲကနေနေရဆုံကထွက်ပြေးနေကြတဲ့ IDP တွေခိုလုံတဲ့နေရာတွေဟာ COVID-19 ကူးစက်မှုထိန်ချုပ်ဖို့ခက်ခဲတဲ့နေရာတွေဖြစ်နေတယ်လို့လည်းအထူးကိုယ်စားလှယ်ဒမ်ရီကသတိပေးပြောဆိုထားပါတယ်မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာစစ်ပွဲတွေကနေထွက်ပြေးပြီးတော့စစ်ရှောင်စခန်းတွေမှာခိုလုံနေရတဲ့ IDP ဒုက္ခတွေတိတ်နေချီရှိနေတာလည်းဖြစ်ပါတယ်။ဩစတြေးလျနိုင်ငံအရှိဘက်ကမ်းလွန်မှာမျောနေတဲ့အပျော်စီးစင်ကန်တင်မောကြီးတွေချက်ချင်းနေရပြန်ဖို့ဩစတြေးလျတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။နာမည်ကြီးစင်ကန်တင်မော Ruby Princess Captain ကတော့ဩစတြေးလျအစိုးရအနေနဲ့လူသားချင်းစာနာပြီးတော့တင်မောဆက်ကပ်ခွင့်ပြုဖို့ပန်ကြားနေတာပါ။ဩစတြေးလျမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ4963ဦးရှိနေပါတယ်။ညဆောက်ဝေးပြင်းတဲ့ထဲမှာကြောက်ချထားတာဒါမှမဟုတ်ကန့်ကတ်ခွင့်ရဖို့ဆောင်းဆိုင်နေတဲ့အစိမ်းခံတင်မော9စီးတရှိနေပြီးတော့ကမ္ဘာနိုင်ငံပေါင်းတရာစင်ကျော်ကတင်မောဝန်ထောင်နဲ့ချီရှိနေတာပါ COVID-19 ကရောဂါအကျက်အတဲပိုဆိုးလာမှကိုဆိုရင်းတဲ့အတွက်ဩစတြေးလျအစိုးရကတင်မောစိုက်ကန့်ခွင့်ညင်ပယ်ထားတာပါ Ruby Princess အတွက်လိုအပ်တဲ့လောင်စာဆီနဲ့စာနာရိတ်ခါတွေတော့ဝယ်ယူခွင့်ပြုထားတယ်လို့လည်းဩစတြေးလျတာဝန်ရှိသူတွေကပြောပါတယ်ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့သတင်းလောကနဲ့အတူသတင်းမှတ်ဆင်ခန္ဓာတွေကိုဆက်တိုက်တင်ဆက်သွားပါရောင်းမယ
် COVID-19 ရောဂါအတည်ပြုလူနာစီးရင်ထဲမှာကျန်းမာရေးဝန်ထမ်းတဦးစတင်ကူးစက်ခဲ့တာကြောင့်မြန်မာနိုင်ငံတွင်ဆေးရုံစည်းကမ်းတွေရဲ့ရောဂါစောင့်ကြည့်ရင်းနဲ့ကာကွယ်ရေးအစီအမံတွေဘယ်လိုရှိနေသလဲတင်ဆက်ပေးပါမယ်မြန်မာနိုင်ငံတွင်မှာ COVID-19 ရောဂါကာကွယ်ရေးအတွက်ပုဂ္ဂလိကဆေးရုံတွေမှာလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားထားတဲ့အတိုင်းလိုက်နာဆောင်ရွက်နေပြီးကျန်းမာရေးဝန်ထမ်းတွေကိုလျှော့ချပြီးဒီယောဂါကူးစက်မှုနှုန်းညွန်နေအောင်ဆောင်ရွက်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံထဲမှာဒီယောဂါစတင်မဖြစ်ပွားခင်ကတည်းကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကပုဂ္ဂလိကဆေးရုံတွေကိုဒီယောဂါကာကွယ်ရေးအတွက်ညွှန်ကြားချက်တွေထုတ်ပေးနေတယ်ဆိုတဲ့အကြောင်းကိုရွှေလာမင်းဆေးရုံအုပ်ကြီးဒေါက်တာတင်ညိုညိုလက်က VOA ကိုပြောပါတယ်။
ကျမတို့ရဲ့အကြံဉာဏ်ဌာနဒီပေါ်မှာကျမတို့ဒီပုဂ္ဂလိကစီရင်မှုကိုညွှန်ကြားချက်ထုတ်ထားရရှိပါတယ်။အဲ့ဒါတော့ကျမတို့စီရင်လာတဲ့ဟို fever screening ပေါ့နော်။လက်ပြမယ်ဆိုရင်ကျမတို့က fever screening လုပ်တယ်။ဒီလိုလိုအပ်မယ်ဆိုရင်ကျမတို့ကသူတို့ကိုပေါ့ဒီ fever room မှာထားပြီးတော့မှအဲနည်းနည်းပေါ့နော်။သူတို့အနေနဲ့တံပြားဖြစ်ပွင့်ရှိတယ်ဆိုရင်တော့ကျမတို့ကတန်းယုံတန်းတီတိုင်းကျမ၏ဦးစီးဌာနကိုဆက်သွယ်ပြီးတော့သူ့ရဲ့ညွှန်ကြားချက်အတိုင်းဆက်လက်ပြီးတော့ဆောင်ရွက်ပါတယ်။နော်ဒီ hand washing ကိုလည်းခရီးလေးစနစ်တကျလက်ရှိပြီးကိုကျွန်တော်တို့ video မှာခရီးလေးနဲ့ပြပြီးတော့စီးကြရလို့အဲ့တဲ့ဒီ hand sanitizer ကြီးပေါ့နော်အဲ့ဒါမျိုးနောက်ပြီးတော့ဒီ mask ကြီး gloves ကြီးအကုန် PPE ရပါတယ်နောက်တစ်ချက် medical grade PPE တွေလည်းကျွန်တော်တို့ဝယ်ပြီးတော့စုဆောင်ထားပါတယ်
ကျမအိမ်နဲ့အကစားဝင်ကြီးဌာနကမနီကညထုတ်ပြန်ချက်ထဲတခွဲအတီးပြူလူနာနံပါတ်15ဟာနိုင်ငံသားတွေကိုကျမအိမ်ဝန်ဆောင်မှုပေးနေတဲ့ပုဂ္ဂလိကစေယုံတစ်ခုကဝန်ထမ်းဖြစ်တယ်လို့ဖော်ပြထားပါတယ်။အဲ့ဒီထုတ်ပြန်ချက်အရဆိုမြန်မာနိုင်ငံနဲ့တခွဲအတီးပြူလူနာတွေထဲမှာကျမအိမ်ဝန်ထမ်းကိုကိုရိုနာဗိုင်းရပ်စ်ကူးစက်တာပထမဆုံးတွေ့ရှိတာဖြစ်ပါတယ်။အခုလိုအခြေအနေမျိုးမှာအစိုးရကညွှန်ကြားထားတဲ့အတိုင်းလိုက်နာဆောင်ရွက်နေပြီးဝန်ထမ်းလျှော့ချတာတွေကိုလည်းဆောင်ရွက်နေတယ်လို့ဒေါက်တာတင်ညိုညိုလက်ကဆက်ပြောပါတယ်
။ခုလိုဖြစ်သွားတဲ့ကြကြလေကျမတို့ကလည်းဟိုစိုးရလေညှဉ်းချချက်ထုတ်ထားရည်ကဟိုဒီဝန်ထမ်းတွေကိုချော့ချပြီးတော့ပေါ့နော်မလို့အဲ့ဒီနေရာတွေမှာဟိုသုံးမင်းနဲ့ချော့ချတယ်ဘာလို့လဲဆိုအထွေတွေများလို့ဆိုကျမတို့ဘက်ကလည်းကွာရန်တီးနေအများကြီးလောက်ရမှာဆိုတော့လေအဲ့တော့သူတို့ကိုကျမတို့ကဝန်ထမ်းကိုချော့ချပြီးတော့ဝတ်ကြည့်ရယ်သူတို့ပြန်လည်းနေပါလေဒီနေ့လည်းနေပါတော့ကျမတို့အဲ့လိုလုပ်ထားပါတယ
်ပြည်သူတွေအနေနဲ့ကျမအိုင်နဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေအတိုင်းလိုက်နာပေးဖို့ ਨੇ ဒီယောဂရဲ့လက္ခဏာတွေကိုဗဟုကုသယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကလည်းအခုလိုရှင်းပြထားပါတယ
်အဓိကကတော့ဒီယောဂရဲ့လက္ခဏာကနော်ဒါ joint mission report မှာဖော်ပြထားတဲ့အရာဆိုရင်ယောဂလက္ခဏာကဖြားတာက86ရာခိုင်နှုန်းမှာဖြားပါတယ်နော်တောက်တစ်ခုကကျတော့ချောင်းဆိုးတာချောင်းကျောက်ဆိုးတာက68ရာခိုင်နှုန်းမှာချောင်းကြောက်ဆိုးပါတယ်နော်ဒီလိုရှိရင်ဖြားတယ်ခုနပြောလို့ပင်ပန်းတယ်မောပန်းတယ်ဒါမျိုး38ရာခိုင်နှုန်းလောက်ရှိပါတယ်ဒီနေ့ပြောမယ်ဆိုရင်တော့အများစုလက္ခဏာတွေကဖြားတယ်ချောင်းဆိုးတယ်မောပန်းတယ်ပေါ့နော်ဒီလိုလက္ခဏာတွေရှိတယ်ဆိုလို့ရှိရင်ခုနပြောထူးသဖြင့်နိုင်ငံခြားကလည်းပြန်လာတယ်ဆိုတော့ပို့ပြီးတော့ဒါသတိထားချောင်းမှာဖြစ်ပါတယ်ခုနပြောလို့တာမန်ဖြားတာချောင်းဆိုးတာမျိုးတော့လည်းရှိနိုင်ပါတယ်အဲ့ဒါကိုဆိုတော့ခုနပြောတစ်ခုခုဆိုလို့ရှိရင်သက်ဆိုင်အကြမ်းမအေးဌာနကိုဆက်သွယ်ကြောင်းကြားဖို့ကတော့အရေးကြီးပါတယ်
ဒီကနေ့စီးရင်တွေအရနိုင်ငံပေါင်း203နိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း 83,000 ကျော်ကိုကူးစက်ခဲ့တာပါဒီယောဂါကြောင့်သေဆုံးခဲ့သူ 4,300 ကျော်ရှိခဲ့ပေမဲ့ပြန်လည်ကျန်းမာလာသူအရေအတွက်ဟာလည်း 38,000 ကျော်အထိရှိထားပြီးဖြစ်ပါတယ်ကျွန်မစုစုပါရန်ကုန်ကနေသတင်းပေးပို့ထားပါတယ
် COVID-19 ယောဂါကိုတားဆီးကာကွယ်နိုင်ဖို့အတွက်ထိုင်းနိုင်ငံကနေနယ်စပ်ကိုဖြတ်ကျော်ပြီးဝင်လာကြတဲ့မြန်မာအလုပ်သမားတွေကိုနယ်ရက်တွေမှာ community quarantine အဖြစ်ထားချီပြီးတိချာစောင့်ကြည့်နေတဲ့ကိစ္စနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့အကြောင်းကိုပြောပြပေးမှာပါ။ထိုင်းနိုင်ငံကနေနယ်စပ်ကိုဖြတ်ကျော်ပြီးဝင်လာကြတဲ့မြန်မာတွေကိုအရင်ကသက်ဆိုင်ရာပြည်နယ်မြို့နယ်အလိုက်ပြန်ပို့ပေးပြီးကိုယ်နေရက်တွေမှာပဲ home quarantine အဖြစ်14ရက်စောင့်ကြည့်တာမျိုးလုပ်ခဲ့ပေမဲ့အခုနောက်ပိုင်းမှာတော့သူတို့ကိုအစုလိုက်တည်တံ့ထားပြီးစောင့်ကြည့်တဲ့ community quarantine တွေကိုစတင်လုပ်ဆောင်နေကြပါတယ်။ဒီလိုအစုလိုက်တည်တံ့ထားပြီးစောင့်ကြည့်တဲ့ community quarantine တွေအတွက်နေရာတွေကိုစီစဉ်ထားပြီးပေမဲ့စောင့်ကြည့်ခံမဲ့လူတွေအတွက်အိပ်ယာတွေလိုအပ်နေပြီးအခက်အခဲတွေအများကြီးရှိနေတယ်လို့တာချီလိမ့်မြို့နယ်အုပ်ချုပ်ရေးမှူးက VOA ကိုပြောပါရယ
်အခက်အခဲရောအမြအယူရအဓိကတော့ကျွန်တော်တို့ဟိုနေရာတော့ရှိတယ်ပေါ့နော်အကရင်မရှိတာမျိုးလို့ပြီးတော့ကျွန်တော်ဒီဆောင်းကောင်းပေါ့နော်ဆောင်းကောင်းကိစ္စနဲ့အခက်အခဲတာမျိုးလို့ရှိရပြလက်ရှိနေတာမှာတော့ဒါပေမဲ့လက်ရှိနေတာမှာတော့အဲ့အားကြီးရောအဆင်ပြေလို့လူအများကြီးဝင်လာမယ်ဆိုတော့ထောင်ကလေးနဲ့ထောင်လေးထောင်နဲ့တောင်းလေးဝင်လာမယ်ဆိုတော့လက်ထားပြန်နေအားနဲ့ကျွေးဖို့ပေါ့နော်ကျွေးဖို့မွေးဖို့အခက်အခဲဖြစ်လာနိုင်တယ်ဗျဟုတ
်အခုလက်ရှိတာချီလေးမြို့နယ်မှာ community quarantine ထားထားတဲ့လူဦးရေက62ယောက်ရှိနေပြီးသူတို့ကိုကျန်းမာရေးစစ်ဆေးတဲ့အခါ12ဦးကအဖျားရှိနေတာကြောင့်မိုးကုတ်ဝိပဿနာကျောင်းမှာတီးတန့်စောင့်ကြည့်ထားတယ်လို့ဆိုပါတယ်အခုအချိန်မှာထိုင်းဘက်ကနေဝင်ထွက်ခွင့်ပိတ်ထားတာကြောင့်ပြန်လာသူတွေများများဆဆမရှိသေးပေမဲ့တရားဝင်သွားလာခွင့်တွေဖွင့်ပေးပြီးတဲ့အချိန်မှာပြန်ဝင်လာမဲ့သူတွေကိုတော့သက်ဆိုင်ရာမြို့နယ်တွေကိုပြန်မပို့ပေးတော့ပဲနေဆက်မြို့တွေမှာပဲ community quarantine အဖြစ်တည်တံ့စောင့်ကြည့်တာမျိုးတွေကိုလုပ်ဖို့ညွှန်ကြားထားပြီးဖြစ်တယ်လို့လည်းတချီလေးမြို့နယ်အုပ်ချုပ်ရေးမှူးကပြောပြပါတယ်ထိုင်းကပြန်ဝင်လာသူတွေကိုအိမ်မှာပဲတည်တံ့စောင့်ကြည့်ဖို့အစီအစဉ်တွေကနေသက်ဆိုင်ရာရက်ရွာအလိုက်သူတို့ကိုတနေရာတည်းစုစည်းပြီးတိချခွဲခြားစောင့်ကြည့်ဖို့ညွှန်ကြားချက်တွေကိုတော့လွန်ခဲ့တဲ့2ရက်လောက်ကစပြီးထုတ်ပြန်ထားတာပါပထမမြို့နယ်မှာတော့ community quarantine တွေကိုကျန်းမာရေးစောင့်ရှောက်မှုအနေနဲ့တရက်ကို2ကြိမ်အဖျားရှိမရှိတိုင်းတာစစ်ဆေးပေးတာတွေတော့လုပ်ပေးနေတယ်လို့ဝန်ပြည်နယ်ပထမမြို့နယ်ခရိုင်ကျန်းမာရေးဦးစီးဌာနကဒေါက်တာသင်းသင်းဤကပြောပါဗျာ
။ဟောအဲ့ဒါဆိုတော့မနေ့တကယ်ညတဲ့ချိန်ဖြားတိုင်းနဲ့မတော်အသူတို့မှာဟိုဗာခံစားရတယ်ခံစားရတဲ့ယောဂလက္ခဏာပေါ့နော်။အဲ COVID-19 ရဲ့ယောဂလက္ခဏာပါရှိလေပေါ့မနေ့ချိန်ညချိန်အမတို့ကကြည့်ပြီးတယ်အဲ့လောက်ပါပဲရှင
်ကွာရန်တင်းစင်တာတွေအတွက်တိုင်းဒေသကြီးအစိုးရအဖွဲ့ကထောက်ပံ့ပေးတာရှိသလိုကိုယ်ဒေသတွေရဲ့အလှူရှင်တွေအထောက်အပံ့နဲ့လုပ်နေကြတာတွေလည်းရှိရကြောင်းလိုအပ်ချက်တွေလည်းရှိနေတယ်လို့မြို့နယ်တွေတိုင်းဒေသကြီးတွေရဲ့ကျန်းမာရေးဌာနတွေကတာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံမှာလေကြောင်းလိုင်းကဝင်ရောက်လာသူတွေကိုတော့ facility quarantine ဆိုတဲ့စေယုံစေခန်းနဲ့ကျန်းမာရေးဌာနတွေကတတ်မှတ်ပေးထားတဲ့နေရာတွေမှာ14ရက်တည်တံစောင့်ကြည့်ဖို့ညွှန်ကြားထားပါတယ်။ထိုင်းနိုင်ငံနယ်စပ်ကတဆင်းဝင်ရောက်လာကြတဲ့ပေါင်းကနန်းရှိတဲ့မြန်မာတွေကိုတော့ home quarantine ဆိုတဲ့အိမ်မှာတိကျစောင့်ကြည့်ဖို့ဆိုပြီးသက်ဆိုင်ရာဒေသတွေကိုပြန်လှုပ်ပေးခဲ့ပါတယ်။ဒါပေမဲ့ထိုင်းနိုင်ငံကလာသူတဦးမှာကိုရိုနာဗိုင်းရပ်စ်တွေ့ခဲ့တဲ့နောက်အဲ့ဒီ home quarantine လုပ်နေသူတွေကို community quarantine ကြီးရွာဒေသအလိုက်တနေရာထဲမှာစုထားပြီးစောင့်ကြည့်ဖို့ဆိုတဲ့အစီအစဉ်ဖြစ်လာတာပါ။ကျမအိမ်တန်တာထုံးမှာရန်ကုန်ကနေသတင်းပေးပို့ပါရစေ
။ထိုင်းနိုင်ငံကနေရက်ပြန်မြန်မာတွေကိုနားလည်မှုနဲ့တရားဖွင့်ပေးတာတွေကိုဧပြီလ10ရက်နေ့ကစတင်ပြီးထိုင်းဘက်ကပြင်ပလိုက်ပါပြီ။မြန်မာလူသမားတွေကိုကားငားတဲ့ကားသမားတွေကိုလည်းမလိုက်နိုင်ရင်ငွေရန်တသိန်းနဲ့ထောင်နဲ့တစ်နှစ်ချမယ်ဆိုပြီးထိုင်းဘက်ကဧပြီလ10ရက်နေ့မှာထုတ်ပြန်ခဲ့တာပါ။ဒီသတင်းကိုတင်ဆက်ပေးပါမယ်။ထိုင်းဘက်ကအခုလိုမျိုးထုတ်ပြန်ပြီးတရားကနေမြန်မာတွေကိုပြန်ခွင့်မပြုတာဟာမြန်မာဘက်ကနေဆက်အာဏာပိုင်တွေဘက်ကမေတ္တာရက်ခံခဲ့တာကြောင့်ဖြစ်တယ်လို့ဆိုပါရယ်။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့စောင့်ကြည့်စစ်ဆေးဖို့စင်တာတွေအဆင်သင့်မဖြစ်သေးတာကြောင့်နေဆက်ပြန်နေအနေနဲ့ဧပြီလ15ရက်နေ့နောက်ပိုင်းမှာမှပြန်ကြဖို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကမေတ္တာရက်ခံခဲ့ပြီးတဲ့နောက်ပိုင်းအခုလိုပြင်ပလိုက်တာဖြစ်ကြောင်းအလို့သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ရဲ့ဒါရိုက်တာဦးခန့်ကြီးကပြောပါရယ်။
ပြန်ပြီးတော့တရားကိုပဲချစ်ကြည်နဲ့ပြန်ပြီးတော့တရားမဖွင့်ပြပါနဲ့လို့မေတ္တာရက်ခံတဲ့ဆိုတာသူတို့ကနေပြီးတော့ဒီတရားကိုဖိတ်ကြတာပါဒီလိုပြန်လုပ်သားတွေကို14ရက်စောင့်သိပြီးတော့လောကစောင့်ကြည့်ရမယ့်အခြေအနေဆိုလို့ရှိရင်သူတို့မှာနေရာထိုင်ခင်းတွေအဆင်သင့်မဖြစ်တဲ့အတွက်လီလာဘိုင်ဧပြီလ15ရက်နေ့နောက်ပိုင်းမှာပြည်ပြည်တကားဖွင့်မှာဆိုပြီးသူကမိတ္တာရက်ခံလို့ထမ်းပကဒီလိုစားမရတဲ့သူကြီးတာပဲ
ထိုင်းမှာကပြီးခဲ့တဲ့မတ်လ26ရက်နေ့ကလေးကဘန်ကောက်မဲဆောင်တဲ့တခြားနယ်မြို့တွေကနေနေဆက်ကိုပြင်ဆင်တဲ့ပုံမှန်ပြေးဆွဲနေတဲ့လိုင်းကားတွေကိုလည်းပိတ်ပင်ထားပါတယ်။ဒါပေမဲ့ပုဂ္ဂလိကကားတွေကတော့သွားလာနေဆဲဖြစ်တာကြောင့်တချို့အလုပ်သမားတွေကစုငါပြီးနေဆက်ကိုပြန်လာနေကြတာပါ။အခုခါမှာတော့ပုဂ္ဂလိကကားတွေကိုလည်းပိတ်ပင်လိုက်တာကြောင့်အလုပ်သမားတွေကိုမတည်ဆောင်ကြတော့ဘူးလို့လည်းဆိုပါတယ်
။ဒါနဲ့အခုသူတို့ထိုင်းမှာကလိုင်းကားရဲ့ပုဂ္ဂလိကဆွဲတဲ့ကားရဲ့နှစ်ခုဥပဒေရှိတာပေါ့။ဆရာကားတွေပိတ်လိုက်တယ်။အခုပုဂ္ဂလိကကားတွေထပ်ပိတ်တာမတည်လာဘူးတည်လာလို့ရှိရင်ဒဏ်ငွေတပိရိုက်မယ်ပြီးလို့ရှိရင်အိုက်ကားသမားကိုပြစ်ဒဏ်ရှင်နဲ့ထောင်နဲ့တစ်နှစ်ဥတွဲပြီးတော့အရေးယူမယ်ဆိုပြီးတော့ဒီထိုင်းနိုင်ငံတော်တစိမ့်နဲ့သူအဆုတ်ပြန်လာတာ
အခုလိုမျိုးမြန်မာဘက်ကကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့နေရပြန်နေကိုဧပြီလ15ရက်နောက်ပိုင်းမှာပြန်လာဖို့မြစ်တာရက်ခံခဲ့ပေမဲ့အိမ်ပြန်အပ်ပြီးနေရကိုအပြေးပြန်ရမယ်အလုပ်သမားတွေဘက်မှလည်းအခက်အခဲတွေရှိတယ်လို့ဆိုပါတ
ယ်။ဒီမှာအခက်အခဲဖြစ်နေတာကအလုပ်သမားတွေကဒီမက်ချလာ30တန်းနဲ့မှပြည်တဲ့လူတွေက9ရက်နေ့ကျမှလောအားကြီးထွက်မယ်9ရက်နေ့မှပြန်မယ်အလုပ်သမားတွေအတွက်အခန်းကြီးကလည်းလက်မခံတော့ဘူးသူတို့လည်းရန်ဒုက္ခရောက်နေတာ
။ဧပြီလ10ရက်နေ့မှာတော့မြန်မာဘက်ကလည်းတရားပိတ်ထားသလိုထိုင်းဘက်ကလည်းမြန်မာဘက်ကိုဝင်ခွင့်မပြုတာကြောင့်နေဆက်မှာရောက်ရှိနေပြီးသားအလုပ်သမားတွေလည်းအခက်အခဲရှိနေကြပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်ရှင
်ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုလူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာလည်း COVID-19 စိုးရိမ်ရာရဲ့အခြေအနေမှာစစ်ပွဲရေးရပ်ပြီးကာယောဂထင်းချုပ်ရေးကိုအားစိုက်လုပ်ကြဖို့ပြည်တွင်းရပ်ဘက်အဖွဲ့အစည်း260ကျော်ကအစိုးရကိုတိုက်တွန်းလိုက်ပါတယ်။တိုက်ပွဲတွေပြည်ပခန့်ရေးဖြစ်လို့နေရက်ဆုံးခွာရသူ3မင်းခွဲကြားမှာ COVID-19 ကပ်ပြီးရောဂါအနေနဲ့စိုးရိမ်ပွဲရှိရမှုဒီပြဿနာကိုမြန်မာအစိုးရကမြန်မာဆန်ဆန်တုံ့ပြန်သိကြောင်းလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကတိုက်တွန်းလိုက်တယ်လို့ကုလသွေးမှုချုပ်ကလည်းကာယောဂါကာလအတွင်းလူ့အခွင့်အရေးကိုအလေးထားပြီးစစ်ပွဲရေးရပ်တံပေးဖို့အာဆီယံအစိုးရတွေကိုပန်ကြားထားပါတယ်။ ဒီလိုနိုင်ငံတကာအဖွဲ့တွေကတိုက်တွန်းပြီးဂျပန်အတွင်းပြည်တွင်းရပ်ဘက်အဖွဲ့260ကျော်ကလည်းပဋိပက္ခတွေတော်တွင်းနေရဆုံးခွာသူတွေမတန်ဆွမ်းနေတက်ကြီးရွယ်ဦးတွေအမျိုးသမီးတွေနဲ့ကလေးငယ်တွေပို့ပြီးထိခိုက်နိုင်နေဆိုတာသဘောထားပူးကျွဲထုတ်ပြန်ခဲ့ရပါအရေးကြီးအခြေအနေကိုရောက်နေတဲ့အတွက်ပဋိပက္ခတွေရပ်တန့်ဖို့သတင်းအချက်အလက်တွေမေးမြန်းရဖို့အရေးကြီးကြောင်းရန်ကုန်တိုင်းရပ်ဘက်အဖွဲ့ကွန်ရက်ကဒေါက်တာသက်အောင်ကပြောပါတယ်
ကျွန်တော်တို့ဒီ COVID-19 ကိုကာကွယ်နိုင်ဖို့အတွက်ပေါ့နော်အခုလက်ရှိတိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့ဒီဆက်နက်တွေအများဆုံးရပ်တန့်ပေးဖို့လိုအပ်တယ်ဒီကကျွန်တော်တို့မြို့ကြီးတွေမှာတော့ဒီ COVID-19 အတွက်ဆိုလို့ရှိရင်လုံလုံလောက်လောက်ပေါ့နော်ကျွန်တော်တို့အကာအကွယ်တွေရရှိဖို့ဆိုတော့အင်တာနက်ထက်ချင်းနေတဲ့အခြေအနေမျိုးမှာကမ္ဘာကပ်ရောဂါဖြစ်တဲ့အတွက်ဒီလိုချက်လက်မျိုးတွေအဲ့ဒီလူစုချင်းတဲ့ဒေသတွေမှာရရှိနေဖို့လိုအပ်တယ်ဒါဟာအင်တာနက်အန္တရာယ်ကြီးတဲ့အခြေအနေမျိုးကိုရောက်ရှိနေတဲ့အတွက်လည်းပါလဲပေါ့နော်ဒီခိုင်ဘက်မှာဆိုလို့ရှိရင်တမတို့ဒီအင်တာနက်ကိုခက်တောက်ထားမှုရှိရပေါ့နော်။တမတို့အမိနဲ့ဒါကြောင့်ဖိတ်ပြီးရတဲ့တမတို့ဒီကုတဲ့ချိန်မှာတော့ထုတ်ပြစ်ဖြစ်ပါလေ
။ကချင်နဲ့ရှမ်းမြောက်မှာတိုက်ပွဲရေဂျူရရှိနေပေမဲ့ရခိုင်မြောက်ပိုင်းမှာတော့တမတော်နဲ့ရခိုင်လက်နက်ကိုင်အေးအေးနှစ်ဖက်တိုက်ပွဲရှိနေရပါ။အချိန်ကြာလာတဲ့ဒီတိုက်ပွဲရေကြောင့်ထွက်ပြေးခဲ့ရတဲ့စစ်ဆောင်ကတသိန်းခွဲကျော်ပြီလို့ရခိုင်ရပ်ဘက်အဖွဲ့ RIC ကသတင်းထုတ်ပြန်ပါတယ်။
စစ်ပွဲကြပို့ပြီးတော့ပလဲဝါမှာဖြစ်တယ်နောက်ပြီးတော့ကျွန်တော်တို့မင်းကြားတို့ဘာတို့မှာဖြစ်တာစစ်ပွဲကြပို့ဖြစ်လာတယ်ရှိရညာအခုချင်းရဲ့ပုံကတို့စစ်ပွဲကြီးရဲမဲ့ပုံတော့မပေါ်ဘူးညာစစ်ပွဲကြီးပို့ပြီးတော့လူရီးယားကိုနာဗိုင်းကိုကြောက် attention တွေရောင်းနေတဲ့အချိန်မှာစစ်ပွဲကြီးပို့လုံးမဲ့ဆိုတဲ့သဘောတဘာဝဆောက်နေတော့လေဟိုစစ်ပွဲကြီးကိုရှော့ချပြီးတော့တကယ်ကဒီကိုနာဗိုင်းနဲ့အတူပေါင်းပြီးတော့လုံရမဲ့အချိန်ကိုရှောက်နေပြီဒါမဲ့အဲ့ဒီအချိန်ကိုကျွန်တော်ချင်းနဲ့အစိုးရရောစစ်တပ်ရောမြန်မာစစ်တပ်ကပါအလုပ်တဲ့ဟာကျွန်တော်တို့ကမတွေ့ဘူးညာ
ရခိုင်လူသားချင်းစာနာရေးဖွဲ့ AHCD ကကိုကျော်စန်းလိုင်ပြောသွားတာပါတမတော်နဲ့ရခိုင်လက်နက်ကိုင် AA ပလဝမြို့နယ်အတွင်းတိုက်ပွဲရေးအကြောင်းထွက်ပြေးခဲ့ရတဲ့ချင်းလူမျိုးဟာမတ်လအတွင်းမှာ400လောက်ရှိကြောင်းချင်းစီပင်ဝကြီးဦးစိုးထက်ကပြောပါတယ
်တော်ဟိုတနေ့ကလည်းနောက်ထပ်အဲ့လိုပဲတိုက်ပွဲကြည့်ပြီးတော့ရွာတွေမိလောင်နေတာဖြစ်တဲ့အတွက်အခုလည်းပြေးဖို့ပြင်နေတာတွေရှိတယ်ဘယ်နှယောက်တုံးလာမလဲတော့မသိသေးဘူးပလဝမြို့ပေါ်ပြေးလာပြီရှိတယ်
ရခိုင်ကချင်ရှမ်းချင်းကယားဒီဒေသမှာအင်တာနက်ဖြတ်တောက်တာလူသားချင်းစာနာရေးအကူအညီတွေအရက်ပတ်ဆိုရှာမှုတွေကိုပိတ်ပင်တာကယောဂါတာစီရေးမှာပိုဆိုးရွားလာနိုင်တယ်လို့ HRW ကထောက်ပြပါဗါးမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးအပါအဝင်ဗြိတိန်နော်ဝေကနေဒါစတဲ့နိုင်ငံပေါင်း18နိုင်ငံကတန်မတ်တွေကလည်းကုလသမဂ္ဂထွေထွေအတွင်းရေးမှူးချုပ်ရဲ့သဘောထားထုတ်ပြန်ချက်ကိုထောက်ခံပြီးစစ်ပွဲရေးရပ်တန့်ပြီးဆွေးနွေးရေးအဖြေရှာကြဖို့တိုက်တွန်းထားပါတယ်ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပြပို့ထားတာဖြစ်ပါတယ
်ကိုဗစ် -19 ကပ်ဘေးဆိုင်ရာအရေးပေါ်အခြေအနေကြုံနေချိန်မှာပဲမြန်မာနိုင်ငံအတွင်းသတင်းမီဒီယာသမားတချို့ဖန်စီတရားဆွဲတာတွေအပေါ်လူ့အခွင့်အရေးလှုပ်ရှားသူတွေရဲ့အမြင်ကိုတင်ဆက်ပေးပါမယ်မန္တလေးအခြေစိုက် Voice of Myanmar VOM သတင်းဌာနအက်ဒီတာချုပ်ကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲဆိုခဲ့တယ်လို့ရခိုင်အခြေစိုက် Nirinsara သတင်းဌာနကသတင်းသမား2ဦးမင်းညကအဖမ်းခံခဲ့ရပါတယ်သတင်းဌာနတချို့ကသူတို့ website တွေလည်းဖွင့်လို့မရအောင်အာဏာပိုင်တွေဘက်ကလုတ်ထားတယ်လို့ပြောဆိုနေကြပါတယ်မြန်မာသတင်းမီဒီယာကောင်စီရဲ့အတွင်းရေးမှူးတဦးလည်းဖြစ်ရန်ကုန်ခေတ္တသတင်းဌာနရဲ့ editor ချုပ်လည်းဖြစ်တဲ့ဦးတာလွန်ဆောင်ထက်ကိုလည်းလုံခြုံရေးအာဏာပိုင်တွေကဖမ်းဆီးဖို့ကြိုးစားနေတယ်လို့လည်းခေတ္တသတင်းဌာနကထုတ်ပြန်ထားပါတယ်။ဒါဟာရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရသူကိုအင်တာဗျူးရာနဲ့ပတ်သက်တယ်လို့ခေတ္တသတင်းဌာနကပြောပါတယ်။AA ရခိုင်လက်နက်ကိုင်အဖွဲ့ကိုမတရားသိမ်းဖြစ်ကောအကြမ်းဖက်အဖွဲ့ဖြစ်ပါအစိုးရကကြေညာခဲ့ပြီးတဲ့နောက်အခုလိုမီဒီယာတွေကိုအရေးယူလာတာပါသတင်းမီဒီယာတွေကိုအကြမ်းဖက်မှုတိုက်ဖြစ်ရေးဥပဒေနဲ့တရားစွဲဆိုတဲ့အပေါ်လူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့မြန်မာချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောဆိုပါတယ
်ဒီဥပဒေမှာပြဋ္ဌာန်းထားတဲ့အကြောင်းအရာကိုပြန်ကြည့်မယ်ဆိုရှင်အကြမ်းဖက်မှုလုပ်ငန်းတွေကိုကိုယ်တိုင်ကျူးလွန်တဲ့ဟာမျိုးငွေထောက်ပံ့ပေးတဲ့ဟာမျိုးနောက်တစ်ခါကျူးလွန်မှုအတွက်လူတွေကိုသိမ်းသွင်းတဲ့အရာမျိုးတာဝန်ပေးတဲ့ဟာမျိုးအဲ့ဒါမျိုးကိုပဲအပြစ်ပေးရည်လိုရတယ်။အခုသတင်းမီဒီယာတွေကဒီအဖွဲ့တွေနဲ့ဆက်သွယ်ပြီးတော့သတင်းတွေကိုယူပြီးတော့ထုတ်ပြန်ခြင်းကသတင်းမီဒီယာရဲ့တာဝန်ဖြစ်တယ်။တကယ်လို့သတင်းမီဒီယာရဲ့ရေးသားချက်ကအားပေးအားမြောက်ပြုတယ်။အကြမ်းဖက်မှုတွေဖြစ်ဖို့အတွက်လှုံ့ဆော်မှုတွေနောက်တစ်ခါအမုန်းတရားကိုပွားများအောင်လှုံ့ဆော်စေတဲ့အရာမျိုးဖြစ်လို့ရှိရင်တော့ဒါကဥပဒေအရအရေးယူလို့ရနိုင်ပါတယ်ဒါပေမဲ့ဒီလိုမျိုးအရေးယူမှုကအကြမ်းဖက်မှုဆိုတဲ့ဥပဒေတွေမဟုတ်ဘဲနဲ့အမုန်းတရားပွားများမှုကိုကျွန်တော်တို့အားပေးသောပုံစံမျိုးတခြားသောဒီဥပဒေမျိုးနဲ့အရေးယူဖို့လိုအပ်တယ်အကြမ်းဖက်မှုဥပဒေနဲ့အရေးယူခြင်းကတော့ပြစ်မှုအရန်ကြီးအောင်တမင်တည်းရည်ရွယ်တဲ့သဘောမျိုးဖြစ်သွားနိုင်တာဒါကိုလည်းသတိပြုဖို့လိုအပ်ပါတယ်
ဒ Dilo Ye Yuraja, Luku Ye Jinja Zamba, Lola Swa Topo Gwene, Lola Swa Drinja Yu Ban Gwene, Tigai Nanjongle, Uom Yuminga, Topia Bade.
ကျွန်တော်တို့သတင်းများရယူခွင့်ဆိုတာသတင်းမီဒီယာရဲ့တာဝန်ရှိတယ်။နေဆက်စီးမချဘဲနဲ့သတင်းတွေကိုရယူနိုင်ရမယ်ဆိုတာဒါအခွင့်အရေးတည်ရမြတ်ဖော်ပြထားပါတယ်။အဲ့တော့သတင်းမီဒီယာများရဲ့သတင်းရရှိခွင့်ကိုခုနကမျိုးပိတ်ပင်ခြင်းကဒီမီဒီယာလွတ်လပ်ခွင့်ကိုထိခိုက်တယ်လို့ပြည်သူလူထုအနေနဲ့မှားမှန်ဝေဖန်ပိုင်းခြားနိုင်ဖို့အတွက်ကျွန်တော်တို့အခွင့်အလမ်းတွေဆုံးရှုံးသွားနိုင်တယ်။သ
ဒီလိုလူတွေမှာတို့လို့တို့လို့ကိစ္စမျိုးတွေနောက်ကကျုံတင်ကြောင့်တင်ဖြစ်တဲ့ကိစ္စမျိုးတွေနောက်ကမှားယွင်းတဲ့ဆုံးဖြတ်မှုတွေဖြစ်သွားနိုင်တဲ့အထိစိုးကျူးတွေတက်ရောက်နိုင်ပါတယ်။တရားလွတ်တော်ရှင်တွေဥရောပဆန်းအောင်ကတော့2014ခုနှစ်ကပြဋ္ဌာန်းထားတဲ့သတင်းမီဒီယာဥပဒေကိုပြန်လည်သုံးသပ်တင်ကြောင်းထောက်ပြပါတယ်။သတင်းမီဒီယာသမားတွေဆိုရတာဒါမှအရာပါဘူးဆိုတာမဟုတ်ဘူး။အဲ့တော ya uye poma ni ta ji ya chonoru ji ya poma tong sa lo uya zuyin tarin media to kugu ma ye ta po pya thon lwin go taya ye ne san ni ye de zong diao ke tai ja je a nyin kwa je nya go na pe ni nai phi chin ne ni lan ne ji yi ti nyin ji ya saung ye chin lo so ba de a ku phi te pyatana ri le la de ka ma te ye lo dai tu ji de ka tat ta de poma di ne ro ညွတ်တယ်လို့မဆိုနိုင်ဘူးလွတ်လပ်စွာထုတ်ဖို့ပြောကြားခွင့်နဲ့ပတ်သက်ပြီးဥရောပတ်ဆောင်းအောင်ကအခုလိုဆက်လက်ပြောဆိုပါတယ်ညီငယ်ကြီးနဲ့ပတ်သက်ပြီးတော့လေမိမိရဲ့အမြင်ယူဆကိုပြောဆိုခြင်းဟာပေါ်ပြီးဖို့ခြင်းသာဥရောပတ်တော့ငါးဆက်လေးနဲ့လူခွေးကြီးညာစရာအပိုက်စကိုးရင်းနဲ့ညီညွတ်ပါတယ်ဒါကြောင့်မလို့အမှုတိဆောက်သူများအနေနဲ့ညီနိုင်ဆွေးနွေးပြီးတော့အစိုးရနဲ့ဂုံတဲ့အောင
သတင်းမီဒီယာကောင်စီကသတင်းသမားတွေရဲ့ပေါ်မကျေနပ်ချက်ရှိရင်သတင်းမီဒီယာဥပဒေအရသတင်းမီဒီယာကောင်စီကိုဥစွာတန်ကြားဖို့မလ30ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ဒီကြေညာချက်မှာပဲကယောဂဖြစ်ပွားချိန်မှာသတင်းသူသတင်းမားတွေကိုတရားဝင်သတင်းဌာနတွေနဲ့ပူးပေါင်းတိုက်ဖြတ်ရမယ့်အစအခုလိုလှုပ်ဆောင်တာဟာမတင်လျော်ကြောင်းနဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးကာလနဲ့မကိုက်ညီတဲ့တုံ့ပြန်
ဒီအေရခိုင်လက်နက်ကန်ဖွဲ့တို့ကြာစစ်ရေးပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာစစ်ဘေးရှောင်ဒုက္ခတွေဥယီတိုးလာတဲ့အခြေအနေကြောင့်တင်ဆက်ပေးမှာပါရခိုင်ပြည်နယ်တွင်တနည်းကျော်တိုက်ပွဲဖြစ်စဉ်တွင်မှာစစ်ရှောင်ဥယီတသိန်း500ကျော်တူးများလာတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးကနေကြေညာချက်ထုတ်ပြန်ထားပါတယ်
အထူးသဖြင့်ဒီမလာမှာဖြစ်တဲ့စည်ရေးပြိပကတွင်ထပ်မံတုံးများလာတယ်လို့အဖွဲ့ရဲ့တွင်းမှုကိုစစောထုံးကပြောပါတယ်ကျွန်တော်တို့ဒီဖေဖော်ဝါရီ9ရက်နေ့ကထုတ်ပြန်ချက်မှာဆိုရင်တသိန်း3,700ကျော်လောက်ရှိတယ်ပေါ့အခုလည်းကြီးက3,500ကျော်ရှိပါပြီဒီနေ့အခုနောက်ဆုံးဆိုလို့ရှိရင်3,000လောက်ကိုတိုးတော့တာပေါ့နော်
ဘာကြောင့်ဒီတိုးတော့လဲဆိုလို့ရှိရင်တောက်တော့ပလဲဝအဆက်မှာရှိတဲ့မင်းဝါမှာပြည်နယ်တိုက်ပွဲတွေနောက်ပိုင်းမှာအဲဒီကြောက်တော့ကလည်းပလဲဝကိုတော်တယ်ဒီကနေ့မြန်မာတို့ရှောက်ပေါ့နော်။နောက်ကြောက်တော့အနည်းငယ်ကြည့်ရော်ပေါ့ကြည့်ရော်ဒီအကုန်လုံးလို့လို့မှာဒီတမတော်ကဒီနေ့ရှင်းလင်းရေးလုပ်ပြန်။နောက်အဲ့ဒီမှာတိုက်ပွဲတွေလည်းဖြစ်တယ်။ဒီရောလုံးကြက်ထွေးရတဲ့ကိစ္စနဲ့အများကြ ကဆိုပါတယ်ဒုက္ခတဲ့စခန်းမှာဆိတ်ချံဥယျာဉ်များပြားလာတဲ့အတူစခန်းတွင်းနေထိုင်စားသောက်မှုတွေကလည်းအဆင်မပြေမှုတွေဖြစ်နေပါတယ်အထူးသဖြင့်ကိုရိုနာဗိုင်းရပ်စ် COVID-19 ကပ်ရောဂါတစ်ကမ္ဘာလုံးရပ်ခန့်ပြန့်နှံ့နေတဲ့အခြေအနေကြောင့်နိုင်ငံတကာအကူအညီတွေကလည်းရပ်နေတယ်လို့ကိုစောစောထွန်းကပြောပါတယ
်ဒီကြားထဲမှာအစိုးရဘက်ကလည်းဒီပုံမှန်ထပ်ပေးနေတဲ့ထပ်ပေးတွေကိုအဲ့ဒီဖက်တွေကိုမရောက်သေးဘူးလို့သိရတယ်နိုင်ငံတကာအဖွဲ့အစည်းတွေကြားတော့လည်းလက်ရှိမှာသူတို့ကလည်းဒီ COVID-19 နဲ့ပတ်သက်ပြီးတော့မှသူတို့ရဲ့လုပ်ငန်းတွေရေဆိုင်ကုန်တွေပေါ့နော်ဒီသခင်ဒီကပဲလို့ဆိုရည်ကြီးမေးသခင်ရဲ့အခြေအနေမှာရှိပါတယ
်အလားတူစစ်ရေးတဲမှနေတဲ့ချင်းမြင့်နယ်ပလက်ဝမြို့နယ်မှာလည်းစစ်ဘေးရှောင်တွေခတ်မှန်တိုးများလာနေပါတယ်ဒေရပိုင်းမှာပလက်ဝမြို့နယ်တွင်တိုက်ပွဲကြောင့်ဒေရခန့်60ကျော်ဟာသန္တလန်မြို့နယ်တီကီးရွာဘက်ကိုထပ်မံတင်းချောင်လာတယ်လို့ချင်းမြင့်နယ်ဆိုရဖွဲ့စီပင်သားရရေးဝန်ကြီးဦးစိုးထက်ကပြောပါတယ်
အခုမိသားစု73စုပေါ့ဒီ63ရွာပါခင်ဗျာ
မနေ့ကမနေ့စနေရထွက်လာတယ်မတူပြီမအိပ်တယ်မတူပြရနဲ့ဒီညခံစားရပါမယ်သူတို့ကပလဝရခင်ဗျာသူတို့ကအဲ့မှာနေလို့မဖြစ်တော့ဘူးတိုက်ပွဲလက်မကျန်များဖြစ်တယ်ဆိုတော့မနေရတော့လို့ဒီဘက်ကိုဖတ်ပြလာတာပေါ့
လက်ရှိချင်းမြင့်နယ်ပလဝသမြို့နယ်လုံးမှာစစ်ရှောင်6000ကျော်ရှိနေတယ်လို့ဦးစိုးသက်ကပြောပါတယ်ပလဲဝါမြို့နယ်ရဲ့အဓိကဆက်တွေရေးလမ်းကြောင်းဖြစ်တဲ့ကြောက်တော်ပလဲဝါဂလတိုင်မြစ်ကြောင်းလမ်းဟာလည်းစည်ရေးသိမ်းမနေစေချင်နေရသွာလာမှုကိုလက်နက်ကင်တပ်တွေကပိတ်ပင်ထားတာကြောင့်ဖိခါသေဆောင်လို့မရသလိုစန္ဒရိတ်ကခက်ခဲတွေနဲ့လည်းကြုံနေရပါတယ်။ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမြို့နယ်တွေနဲ့ချင်းမြစ်နယ်ပလဲဝါမြို့နယ်ဘက်မှာအစိုးရကနေအင်တာနက်လိုင်းပိတ်ပင်ထားပါတယ်။မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတဲ့အေအေဖွဲ့ကိုတော့အစိုးရကနေတရားမဝင်ဖွဲ့နဲ့အကြမ်းဖက်ဖွဲ့လို့မလ23ရက်နေ့ကကြေညာထားပါတယ်။ကျွန်တော်ကနိုင်ကုန်းအိမ်ပါ VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ
် VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
American စီရနာဝန်ထမ်းအဖွဲ့ Peace Corps ဟာ coronavirus ကရောဂါဗီဇိုကြီးကိုမကြုံစဘူးတုံ့ပြန်မှုမျိုးနဲ့တုံ့ပြန်ခဲ့ရပါတယ်ကမ္ဘာတဝန်းနိုင်ငံပေါင်း60နိုင်ငံမှာတာဝန်ထမ်းဆောင်နေတဲ့သူရဲ့စီရနာဝန်ထမ်း8300ကျော်ကို American နိုင်ငံကိုပထမဆုံးအကြိမ်ပြန်ခေါ်ခဲ့ရတာပါဖီဝီတရင်တောင်းဘရိုင်ယန်ပက်တန်တရင်ပြပူထားတာကိုနားဆင်ကြည့်ပါခင်ဗျာကဘာတဝမ်းကသူ့ရဲ့စေရနာဝန်ထမ်းအားလုံးကို Peace Corps ကပြန်ခေါ်တဲ့ဆုံးဖြတ်ချက်အပေါ်ထောက်ခံတဲ့စေရနာဝန်ထမ်းတွေရှိသလိုတာဝန်တွေမပြီးဆုံးသေးလို့မကျေနပ်သူတွေလည်းရှိနေပါတယ်အရှိတီမောမှာလူမှုအဖွဲ့အစည်းတွေဖွံ့ဖြိုးရေးတာဝန်ထမ်းဆောင်ခဲ့တဲ့ Alicia Moreno ကမလ15ရက်နေ့ကသူ့ကိုပြန်ခေါ်တော့မြို့တော်ဒီလီကိုလာခိုင်းရုံတက်တက်ပဲလို့ထင်ခဲ့မိသူပါ
wait like we assume that
tomorrow go မြို့တော်ဒီလေးမှာအတူစုနေဖို့လာခိုင်းတယ်လို့ထင်လိုက်မိတာဒါပေမဲ့သူတို့ကနောက်လည်ရင်နဲ့ပြန်ပို့တော့မယ်လို့ပြောတော့တာပဲလို့အလီစီယာကသူထင်တယ်လို့မဟုတ်ပဲအေးပြန်လာခဲ့ရတယ်လို့ရည်ရည်မောမောပြောပါတယ် American Sydney ဝန်ထမ်းအဖွဲ့ကလုပ်ငန်းအားလုံးရပ်ဆိုင်းဖြစ်ပြီးပြန်ခေါ်တဲ့ဝန်ထမ်းတွေတဲ့မြောက်မက်ဆီဒိုနီးယားမှာတာဝန်ကျနေတဲ့ Daniel Collier တယောက်လည်းပါဝင်ခဲ့ပါတယ်
I don't feel like my work there is done and I just feel
ကျွန်မလုပ်ရမယ့်အလုပ်မပြီးသေးဘူးလို့ခံစားမိတယ်ဒီအချက်တဲကြီးဖြစ်ကမှဝေးနေကြပေမဲ့ကျွန်မတို့တွေအကြာပိုးရည်တည်သွားကြတယ်လို့ခံစားမိတယ်လို့သူကပြောပါတယ်ထိုင်းနိုင်ငံမှာအင်္ဂလိပ်စာပြလုပ်နေတဲ့ Ashley Risarecion ကတော့ဒီအချက်တဲကနေ American စစ်နောက်ဝန်ထမ်းဖွဲ့ကြီးပြန်တလန်ထူပါမလားဆိုပြီးစိုးရိမ်နေသူတယောက်ဖြစ်ပါတယ်
We are, you know, representatives of the United States and we are
Tomorrow ga American နိုင်ငံကိုကိုစားပြုပြီးလူ့အဖွဲ့အစည်းတွေအကြားထိတွေ့မှုတွေနဲ့နိုင်ငံတွေအကြားအဆက်အသွယ်တွေရှိအောင်လုပ်ကြရတာပါအခုလိုအသွာအလာတွေအလုံးပိတ်ပစ်လိုက်တော့အဖွဲ့ကြီးဒီအလုပ်တွေပြန်လုပ်နိုင်ပါမလားမသိဘူးလို့ Ashley ကပြောတာပါPeace Corps ကတာဝန်ရှိသူတွေကတော့ဒီကယောဂကြီးပျောက်ွယ်သွားတာနဲ့တပြိုင်နက်အဖွဲ့ရဲ့လုပ်ငန်းတွေကိုပြန်စကြမယ်လို့ဆိုပါတယ်အမေရိကန်ကောင်ဆောင်ပိုင်းမှာနိုင်ငံရဲ့ခြားကိုအထောက်ပံ့ပေးတာကိုစန့်ကျင်နေသူတွေရှိနေပေမဲ့အမေရိကန်ကွန်ဂရက်လို့တူကပါတီကြီးတစ်ခုစလုံးကတော့ Peace Corps အလုပ်တွေဆက်လုပ်ဖို့အခိုင်အမာထောက်ခံနေစေဖြစ်ပါရယ်ခင်ဗျာကျွန်တော်ရေမထောပါ
ပြရှင်များခင်ဗျာခုကမြန်မာအရေးသုံးသပ်ချက်အစီအစဉ်မှာကိုရိုနာဗိုင်းရပ်စ်ကောက်ကွယ်ရေးအတွက်မြန်မာနိုင်ငံမှာဗက်ဆုံစီးလုံးညီညွတ်ရေးရနိုင်မလားဆိုတဲ့ကိစ္စကို1990ပြည့်ရွေးကောက်ခံဆွတ်တော်အမတ်လောင်းဒေါက်တာတင်းဆွေနဲ့ကျွန်တော်ကြိုစံသာဆွေးနွေးသုံးသပ်ထားပါရစေ။ဒီကနေ့ကဘာဝမှာလက်နက်ကင်ပဋိပက္ခရေအပြစ်ခတ်ရဆွဲကြဖို့ပူဟန်မင်းကြီးတို့ကလသမဂအတင်းမှုတုတ်တို့ပုဂ္ဂိုလ်တွေကဆော်ထားသလိုမြန်မာနိုင်ငံတွင်းမှာလည်းအလားတူအပြစ်ခတ်ရဆွဲဖို့လိုအပ်တယ်လို့အဖွဲ့အစည်းတချို့ကပြောဆိုနေကြတာရှိပါတယ်။တကယ်လက်တွေ့ဖြစ်လာနိုင်မယ့်အလားအလာကိုတော့ဒေါက်တာတင်းဆွေကအခုလိုစတင်ဆွေးနွေးထားပါရစေ။
ပနာမခရရင်တော့ကျွန်တော်ကတော့အလားလားသိအမရဘူးခင်ဗျအဲ့တော့နားလားပေါ့နော်။ဘာကြောင့်လဲဆိုတော့စစ်ပွဲတွေဖြစ်တိုင်းကမ္ဘာမှာပေါ့ပမာနိုင်ငံသားမကပါဘူး။စစ်ပွဲကိုကြောင်းပြီးပြီးစီးပွားရေးအမျက်ထုတ်ကြတယ်။နောက်တစ်ခါနိုင်ငံရေးအမျက်ထုတ်ကြပါတယ်။ဒါအခြေခံပေါ့။ မြန်မာနိုင်ငံမှာလက်ရှိအခြေအနေကြည့်ရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်အပြစ်တင်ဝေဖန်ခံရတဲ့ခေါင်းဆောင်တွေရှိပါတယ်ဒီလက်ရှိအဆိုအစနောက်တမရော်ကာကွယ်ဦးစည်းချုပ်လည်းပါတယ်ပေါ့နော်ဝေဖန်ခံရတယ်စီမံခန့်ခွဲမှုကြိုတင်ပြင်ဆင်မှုပစ္စည်းဝယ်ရုပ်တို့အားငွေအားစတာတွေကိုဖြစ်တင်မှုအပိုင်းမှာအဆိုအကိုပြစ်တင်ရပါတယ်နောက်တစ်ခါဒီဒါရင်တန်ချင်မှုပိုင်းမှာပြန်ကြရေးကိုပြစ်တင်ရတာပေါ့နော်ဒါကအခြေအနေအဲ့ဒီအခြေအနေမှာကျွန်တော်သူများနိုင်ငံနေနဲ့ရှင်ကြည့်ရင်ပေါ့နော်ဟိုတမတော်နဲ့ပတ်သက်ပြီးကျွန်တော်ဆက်ပြောပြရစီဥပမာဗြိတိန်နိုင်ငံမှာဆိုရင်ဟာလား Exhibition Exhibition Center လို့ခေါ်တဲ့အာမပြပွဲခမ်းမကြီးကိုဗြိတိန်စစ်တပ်နဲ့ဗြိတိန်ဂျမိုင်းဝန်ကြီးဌာနကပေါင်းပြီးတော့ကရင်4000ဆန်ယာယီဖေးယုံပြောင်းပေးကြတယ်အမ်တမကောင်းတဲ့အလုပ်ရနောက်တစ်ခါအမေရိကန်ပြည်တော်စုမှဆိုရင်လည်းစစ်သည်မိုးကြီးကကတ်လာပြီးတော့ဒီကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်လို့ရွှေဆိုင်ထားရတဲ့ခွဲစက်လူနာတွေကိုအဲ့ဒီစစ်သည်မိုးကကုပေးမှာပေါ့နော်အဲ့တော့ဒါကကောင်းတဲ့နမူနာကျွန်တော်တို့ပမာနိုင်ငံမှာတော့တမရော်ကဘာတွေဆောင်ရွက်ပေးတယ်လဲပေးနေတယ်လဲပေးအောင်မလဲကျွန်တော်တို့မသိဘူးခုထိတော့ကျွန်တော်မသိဘူးနော်ဒါကျွန်တော်တမရော်ရဲ့ energy ဆိုရပေါ့ပါနောက်တစ်ခါမေခွန်းရဲ့အဓိကချက်ဖြစ်တဲ့အပြစ်ခရစီညဉ့်ညံ့ရေးပေါ့နော်အဲ့ဒီခါကတော့ကိုရိုနာဖြစ်လို့လဲသူ့ပြီးကောင်းလာမယ်လို့ကျွန်တော်ကတော့မထင်ဘူးခင်ဗျ။ဒါကြောင့်လဲဆိုကျွန်တော်အရင်ကြီးညင်းဆွေးနွေးပါတယ်။ကိုရိုနာဖြစ်မှလက်နဲ့အကင်ရက်စဲမယ်ဆိုတာစစ်တပ်ကရောတိုင်းရင်းသားလက်နက်ကင်ပဋိကရောလေးလေးနက်နက်စဉ်းစားကြရဲ့လားကျွန်တော်တော့မစဉ်းစားကြဘူးလို့ထင်တဲ့အတွက်မိခွန်းရဲ့ဖြေကတော့ကျွန်တော်အားမရဘူးလို့ပဲဖြေပြစေခင်ဗျ။ဟုတ်ကဲ့
။ဒါမှတိုင်းရင်းသားလက်နက်ကိုင်းအင်အားစုတချို့ကတော့အပြစ်ခရဆဲရေးကိုသူတို့အသွန်ခွန်ဆိုင်လုပ်မယ်ဆိုပြောနေကြတာခင်ဗျာ။အထူးသဖြင့်အခုတိုက်ပွဲအပြင်းအဆန်ဖြစ်နေတဲ့ AA ဖိုင်တက်ဆွေနေပဲသူတို့ညီညာရေးဆွေးနွေးဖို့စကားကိုတစ်ချိန်လုံးပြောနေတာလို့သိရပါတယ်။ဒါမဲ့တမ်တော်ဘက်ကဒီကိစ္စကိုလက်ခံခြင်းမရှိတဲ့ပြင်အခုဆိုရင်နောက်ဆုံးကြားတဲ့သတင်းအရ KIA ဘက်မှ AA ကိုထားတဲ့ကိစ္စကိုမထားဖို့ပေါ့ဒီအစိုးရဖိအားပေးနေလို့သိရပါတယ်ဆိုတော့တိုင်းရင်းသားတွေကလူကြီးနဲ့သဘောတော့တွေ့ရရင်ဆိုရင်မှားမှားဆရာပြီးတော့ဒီအခုအပြစ်ကရဆဲဖို့တောင်းဆိုရတဲ့တိုင်းရင်းသားအင်အားစု KNU ရောဘက်ကပြောရလဲကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီကိစ္စမှာလည်းပဲတိုင်းရင်းသားအင်အားစုကိုခြုံပြောရတာတစ်ခါတခါဟိုကောက်ချက်ကမမှန်တတ်ပါဘူးကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိလက်နက်ကိုင်ပြီးတော့အစိုးရကိုဒေါ်လာနေတဲ့အဖွဲ့အစည်းပေါင်းမြောက်များစွာရှိတဲ့အထက်မှာနိုင်ငံရေးရွယ်ချက်အမျိုးသားရေးရွယ်ချက်တွေကမတူကြဘူးပေါ့သို့တော်လည်းပဲသူတို့ဟာ AI အဖြစ်စုပြီးတော့အဲဆိုရနေပဲဖြစ်ဖြစ်တက်မတော်နေပဲဖြစ်ဖြစ်စုစည်းမှုပြုတ်ပြီးတော့အဲလိုချင်တာတွေကိုဆောင်ရွက်ကြတာဒီဒီဟာတော့မှန်တာပေါ့နော်ကျွန်တော်ကတော့ပြောချင်တာကဟိုအကျိုးစီးပွားရည်ရွယ်ချက်တွေသိပ်မတူကြဘူးလို့ဒါပနာမပေါ့နောက်တစ်ခါအခုမေကွန်းအတိုင်းပဲဖြစ်တဲ့ AA နဲ့ပတ်သက်ရင်တက်မတော်ဘက်ကဆောင်ရွက်နေတာတွေကတကယ်ကိုဟိုမေကွန်းထုတ်เสียဟိုအစီမောမတည့်ဘူးလို့ဒါကတော့ကျွန်တော်ထင်တယ်ခင်ဗျဒါအေရတောင်းတောင်းဘသူကတောင်းတောင်းပြစ်ခတ်ရဆေးရတာကိုရိုနာဗိုင်းရပ်စ်ကတောင်းတောင်းမတောင်းတောင်းဒါဖြစ်တဲ့ကိစ္စအတကျိုးစိုးရမဲ့ကိစ္စဒါကိုဖြည့်ဆည်းပေးဖို့လိုအပ်တယ်လို့မြင်ပါတယ်တက်မရော်ဘက်ကတော့အခုထိနှစ်ပေါင်း50အတွင်းမှာဒီလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပတ်သက်ရင်အတော့ကိုအကဲမရတဲ့အနေအထားကနေအခုထိတိုးတက်ပြောင်းလဲလာတယ်လို့ကျွန်တော်မထင်ဘူးခင်ဗျအဲ့တော့ဒီကုသရောဂါကြီးကိုအကြောင်းပြုပြီးတက်မရော်အများဒီတိုင်းရင်းသားလက်နက်ကိုင်တွေနဲ့ပတ်သက်ပြီးတော့အယူဆပြောင်းရင်တော့ကောင်းတော့ပေါ့ခင်ဗျာသို့တော့ကျွန်တော်ကတော့မမြင်ဘူးခင
်ဗျာတမလို့ရဲ့ဒီပြင်းစစ်အပေါ်မှာသဘောထားမှာအပြုတ်တိုက်ရေးလားသူဒီမဟုတ်တစ်ဖက်သားကိုအင်အားပြောင်းညံပြီးတော့မှအလျှော့ပြေးပြီးတော့ညီညာရေးစစ်ဆေးရေးတဲ့ဝင်လာအောင်တမတော်အနေနဲ့အပေါ်စီးရစစ်ဆေးနိုင်ဆိုတဲ့ရွေးချက်များရှိနေလားဘယ်လိုရွေးချက်မျိုးတွေဖြစ်ဖြစ်သူတို့ရွေးချက်တိုင်းကဖြစ်လာနိုင်မယ်ဖြစ်မှာလားဆရာ
အဲ့ဒါကိုကျွန်တော်တို့လွတ်လပ်ရကြတဲ့ကစပြီးတော့ခြုံပြီးတော့ကြည့်လို့ရှိရင်တော့တမရော်ဘက်ကမဟာဗျူဟာအမျိုးမျိုးပြောင်းနေနီးဗျူဟာတွေအမျိုးမျိုးပြောင်းနေပါတယ်အ အစကတော့ဒီကွန်မြူနစ်ပေါ့နော်အတင်းအရင်ဆုံးကတော့ဒါကိုအပြုတ်တည်းရေးကိုဥတီပီသူတို့ဆောင်ရွက်ခဲ့ကြတယ်ဥပုပ်ချုပ်နေဝင်လက်ထက်ကပေါ့နော်ဒါအတိုင်းတစုံတရာတည်းသူတို့ဟိုအောင်မြင်တယ်လို့ပြောရမှာပေါ့နော်အဲ့ဒီနောက်မှာတိုင်းသားလက်နက်ကင်တွေတော့ခိုးတယ်လို့ပြောပါစို့နော်အဲ့ဒီကာလမှာတော့တမ်ရောဘယ်အနောက်လဲဟွာဒီစစ်ဆိုးဟာဒီအဲနောက်ဥနေဝင်ပြီးတော့စစ်ဆိုးဟာပေါ့နော်ဟိုဖြစ်လာတဲ့အခါမှာသူတို့ကချက်ချင်းယာယီပေါ့ယာယီအတိခက်ရဲ့စေးကြီးပထမဆုံးကတော့ညဉ့်ညဉ့်နဲ့လက်နက်နဲ့လဲတဲ့ဆိုတဲ့အစီအစဉ်လုပ်ခဲ့တယ်ကျွန်တော်မြင်တာအတိုင်းတာတစ်ခုထိသူတို့အောင်မြင်ပါတယ်ဒါတော့ကျွန်တော်ညင်းလို့မရဘူးသို့တော်လည်းပဲအဲ့ဒါယာယီသဘောထားဖြစ်ပါတယ်အဲ့ဒီနောက်မှာပြောင်းလာတယ်ပေါ့အစိုးရဘက်ကလည်းပြောင်းလာတယ်ဦးသိန်းစိန်အစိုးရလက်ထက်ကစပြီးတော့ဒီညဉ့်ညဉ့်လုပ်ငန်းတွေပြောင်းလာတယ်တခါအခု NRA အစိုးရမှလည်းအဲ့ဒါကိုနဲ့မကွာလာတဲ့ပင်လုံးညီလာခံဆိုပြီးတော့ပြောင်းလာတယ်အဲ့ဒီမှာတမ်ဘရောကအရေးကြီးဆုံးလက်နက်ကင်ဖွဲ့ကိုလက်နက်ကင်ကြီးနဲ့ဖြစ်ရှင်းတိုက်ခိုက်နေတာကတမ်ဘရောဖြစ်တော့ကအစိုးရကမလုပ်လို့တမ်ဘရောရဲ့သဘောထားဟာဒါမှအရေးကြီးပါတယ်အဲ့တော့အခုနောက်ဆုံးအခြေအနေကိုကြည့်ရင်တမ်ဘရောဟာအပြုတ်လေးတိုက်နိုင်စွာမရှိဘူးတက်ချင်သေးလည်းမရှိပဲနဲ့ညီငယ်လုပ်ငန်းလေသူကမပါမဖြစ်လို့ပါနေရတယ်လို့မျိုးဖြစ်ပြီးတော့အဲ့ဒါထိုးရွက်နဲ့အရှိကိုမြင်တဲ့တန်းပြေကြိုးစီပေါ်ကိုကြည့်တဲ့မဟာဗျူဟာအမြင်တမ်ဘရောမှာချွတ်ရွံ့နေတယ်လို့ကျွန်တော်ယူဆပါတယ်ဒါကြောင့်အဲဒီလိုပဲရည်ရှိဆွဲပြီးတော့ပေါ့နော်ဟိုစင်ဆွတ်တက်ခါကစားပါဆိုရင်ဒီတိုင်းရလက်နဲ့ကိုင်ကြီးရှိလို့တမရဟုအကိုကြီးရတဲ့တဲ့ဖွဲ့စည်းလို့မြင်လာတော့ပုံဖော်တဲ့နိုင်ငံရေးအမျက်ကလည်းထုတ်ခဲ့တာဟုတ်အဲ့တော့ချုပ်လိုက်လို့ရှင်တော့တမရမှာတိုက်နိုင်စွမ်းရောတက်ချင်းစရောမရှိဘူးဒါကြောင့်ကျွန်တော်တို့ဘီဒွန်းစစ်ဆိုတဲ့တိုက်ပွဲဟာတော့ဆက်ရှိကောင်းရှိနိုင်တယ်လို့ကျွန်တော်မြင်နေခဲ့တယ်ဟုတ်ကဲ
့အဲ့တော့တမရဟာတိုင်းသားရေအကိုလောက်တဲ့အဖွဲ့ဆိုရဲအမည်မျိုးရဖို့အတွက်အခုအချိန်မှာအခွင့်ကောင်းလို့ကျွန်တော်ထင်မိပါတယ်။ဘာကြောင့်လဲဆိုတော့အဒီအချိန်မှာအခုလူတွေရဲ့အကျိုးကိုကြီးကြီးရောရောဆောင်ရွက်ပြီးအထူးသဖြင့်စစ်ဘေးဆောင်စခန်းတွေမှာဆိုလို့ရှိရင်စိတ်ကိုကျန်းမာရေးအခြေအနေစိုးရိမ်ကြကောင်းနေတယ်လို့ထင်ပါတယ်။ဆိုတော့ဒီလိုအချိန်မျိုးမှာသူတို့ပဋိပက္ခကိုရက်ပြီးရောဒီကိစ္စမှာအခုကြီးဆင်ဆင်းပြီးပို့ပြီးတင့်တော်မယ်လို့များသူတို့မစဉ်းစားမိရလားဆရာ
။မှန်ပါတယ်ခင်ဗျာ။ကျွန်တော်လည်းအဲ့ဒီလိုအင်တာမတ်ဖြစ်စေခြင်းနဲ့တမရောသူရဲ့တမရောကြဆင်းပစ္စည်းခဲ့တဲ့နာမည်ကုန်ချိန်ပေါ့နော်ပြန်တင်ဖို့သူရဲ့စွမ်းရည်ကိုပြန်မြင့်ဖို့တိုင်းပြည်အတွက်ကိုဥတည်တဲ့ရည်ရချက်ပြောင်းဖို့ဆိုတာအခွင့်ကောင်းကိုရှာရပါတယ်အခုကိုရိုနာဗိုင်းရပ်စ်ကအသစ်ရောဂါအသစ်ဖြစ်တော့ပမာနိုင်ငံမှာဘလောက်ပမာဏအထိကြီးမားမလဲဘယ်သူမှလည်းပြောလို့မရဘူးနော်ဒီအချိန်လေးမှာဆိုးလာခဲ့ရင်တမရောကဒီတိုင်းပဲသူအတွက်ပဲအလုံးကြုံအောင်လုပ်ပြီးတော့သူ့အကျိုးစီးပွားပဲနေမယ်ဆိုရင်တော့တမရောအကုန်တိတ်ကဟာကြားတဲ့ကြားပြားရှိပြီးတော့ဒါကိုခွန်ကောင်းယူပြီးတမရောကဂုံတိတ်ခပြန်တက်အောင်ကြိုးစားလို့ရှိရင်ဒါခွန်ကောင်းကြီးတည့်ရဖြစ်တဲ့လေလို့ကျွန်တော်ယူဆပါတယ်အဲ့ဒါခုနမေကွန်နဲ့မှာပါတယ်လို့ပေါ့နော်စစ်ပေးရှောင်းဒေသတွေမှာမြန်းအကုသရောက်ကရောက်ရင်ကျွန်တော်မတွေးဝင်စီဟာပေါ့နော်အဲ့တော့ဒီအခြေအနေကိုကြည့်ပြီးတော့တမရောကရောနောက်လက်ရှိအစိုးရဟာပေါ့နော်အဲထိထိရောက်ရောက်ကြိုတင်ကာကွယ်မှုတွေပြင်ဆင်မှုတွေအကူအညီရယူမှုတွေကျွန်တော်လုပ်သိမ်းကြတဲ့ကာလဖြစ်ပါတယ်အဲ့ဒါကိုဖြစ်ဖြစ်အပြောင်းကြိုးစားကြသေးခြင်းလေလို့ကျွန်တော်ကလည်းအလေးနဲ့တိုက်တွန်းခြင်းနဲ့ခင်ဗျဟုတ်ကဲ့
စိုးရကောတမရောကောတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကောပြည်သူတွေကောစုပေါင်းညာပြီးတော့ဒီဟာကိုဝိုင်းပြီးတိုက်ခိုက်ရမယ့်အချိန်ဖြစ်နေတာပေါ့ဆရာဒီအချိန်မျိုးမှာသွေးစည်းညို့ဖို့အရေးကြီးဆုံးဆွဲတော့ပေါ့ဆရာ
မမရခင်ဗျာကျွန်တော်အပြည့်အဝသဘောတူပါတယ်ကျွန်တော်တို့ဒါကိုအားလုံးကပေါ့နော်ဘယ်သူမှလက်ညှိုးထိုးပြီးပြောမနေပဲလေတိုင်းပြည်တစ်ခုလုံးနဲ့ဆိုင်တဲ့အမျိုးသားရင်းတာဝန်တရားလို့စစ်တပ်ဟလာဆိုရနောက်ဆိုရမဟုတ်တဲ့ဖွဲ့စည်းတွေမီဒီယာတမန်ပြည်သူတွေစီးပွားရေးလုပ်ငန်းရှင်တွေအကုန်လုံးကဝိုင်းဝန်းပြီးတော့လှုပ်ကြရရင်တော့ကျွန်တော်တို့အများကြီးသက်တာမယ်နောက်တစ်ခါဒါကိုခွန်ကောင်းကြီးတရားလို့ယူဆပြီးတော့ပြင်ဆင်မှုတွေအဲပေါင်းစည်းမှုတွေအကုန်ဆောင်ရွက်ကြလို့ရှင်တော့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်မို့လို့ကျွန်တော်တို့နိုင်ငံဟာသမိုင်းစာမျက်နှာတင်းမြန်ဖွင့်နိုင်လေမလားလို့ကျွန်တော်မျှော်လင့်ချက်ပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျ
ကျမရဲ့စစ်ဆေးမှုတွေကိုအချိန်မမှန်ပြုလုပ်ပေးခြင်းဟာယောဂကြီးကြီးမားမားမဖြစ်ခင်မှာယောဂဖြစ်လာနိုင်တဲ့အရေးအခြေတွေကိုကြိုတင်သိရှိနိုင်ပြီးကာဝေကုသမှုတွေကိုအချိန်မီပြုခွင့်ရရှိစေနိုင်တာကြောင့်ကျမရဲ့အတွက်အကျိုးကျေးဇူးတွေအများကြီးဖြစ်စေနိုင်တယ်လို့ချမ်းကျင်သူတွေကသုံးသပ်ထားကြတာပါကျမရဲ့အာမခံစနစ်တွေတွေ့ကြမှုမရှိသေးတဲ့မြန်မာနိုင်ငံလိုဖွံ့ဖြိုးတဲ့နိုင်ငံမှာတော့ယောဂမရှိဘဲကျမရဲ့စစ်ဆေးရမယ်ဆိုတဲ့အယူဆဟာငွေဖြုံးတီးတဲ့အယူဆတစ်ခုလို့ဖြစ်နေပါတယ်ဥတီချက်မရှိဘဲကိုယ်တော်ပေါင်းနဲ့ကိုကျမ်းမာရေးစစ်ဆေးမှုပြုလုပ်ခြင်းဟာထိရောက်မှုအားနည်းတယ်လို့ဆိုနိုင်ပေမဲ့ကြောကျင်တဲ့ပညာရှင်တွေရဲ့လမ်းညွှန်ချက်အတိုင်းစနစ်တကျကြိုတင်စစ်ဆေးမှုတွေလုပ်ခဲ့မယ်ဆိုရင်တော့ထိရောက်တဲ့အကျိုးကျေးဇူးတွေကိုရရှိစေနိုင်တယ်လို့ BDMS Wellness Clinic မှာ Managing Director ဖြစ်သူဒေါက်တာဦးဝင်းစောအောင်ကပြောပါတယ်
။လှုပ်တဲ့လှုပ်ထိုက်တဲ့ကျမ်းမာရေးစစ်ဆေးမှုတွေကိုလုပ်မယ်ဆိုလို့ရှိရင်အကျိုးရှိပါတယ်။နောက်ပြီးတော့တက်ချွန်းနဲ့ပညာရှင်တွေကနေပြီးတော့အကျံပေးတဲ့အတိုင်းလုပ်မယ်ဆိုရင်လည်းဒါရီယာဘလို့မှအလဟတ်သက်ဖြစ်စရာမရှိပါဘူး။ကျမကြီးစစ်ဆေးတယ်ဆိုတာအဆင့်အမျိုးမျိုးရှိပါတယ်။ဘလောက်တိုင်းတာအထိကြည်ကြည်ပြင်းပြင်းလုပ်မလဲဆိုတာလည်းရှိပါတယ်။ဘလောက်ထိအနုစိတ်လုပ်မလဲဆိုတာရှိပါတယ်။အဲ့ဒီခါကျတော့ဟိုဒါကတော့ဟိုတေချာလုပ်မလားဖြစ်တယ်လို့လုပ်မလားဆိုတော့ဖြစ်တယ်လို့လုပ်ရင်တော့မလူအဖက်နဲ့လုပ်နေရင်တော့ပတ်စံကုန်သွားတာပဲရှိတယ်။အကျိုးရရမှာမဟုတ်ဘူးပေါ့လေ
အရေးသွေးပြေရတဲ့ကျန်းမာရေးဆောင်ရှောက်မှုတွေကိုပြည်သူလူထုကပိုပြီးရရှိစေဖို့ဆိုတဲ့နေရာမှာအခြေခံအဆောက်အဦတွေကအရေးပါတယ်လို့ပညာရှင်တွေရဲ့အရေးသွေးကောင်းမွန်မှုတွေကလည်းအရေးပါပါတယ်ဆက်ပစ္စည်းကိရိယာတွေနဲ့ဤပညာတွေတိုးတက်ကောင်းမွန်လာတဲ့အမျှကိုင်းတွေအသုံးပြုရမယ့်ပညာရှင်တွေအနေနဲ့လည်းလိုအပ်တဲ့ training တွေကိုပြည့်ပြည့်စုံအောင်တက်မြောက်သင်ကြားထားတဲ့လို့ဒေါက်တာဦးဝင်းစောအောင်ကပြောပါတယ
်ဆက်ကိရိယာပစ္စည်းတွေကိုခင့်တဲ့အညီကျွန်တော်တို့ဟာအုံသွားဖို့လိုတယ်သိပ္ပံပညာစိတ်သိပ္ပံပညာအများအားတိုးတက်နေတယ်ကျွန်တော်တို့ဓာရီကိုခင့်မိစိတ်ချရတဲ့ဤပညာတွေကိုထည့်သွားဖို့လိုအပ်တယ်ပြီးတဲ့ခါကျတော့ကျွန်တော်တို့တွေကဒီစီမံခန့်ခွဲမှုအပိုင်းပေါ့လေဒါလည်းတိုးတက်ဖို့လိုတယ်စီမံခန့်ခွဲမှုအပိုင်းမှာလည်းစနစ်တကျနဲ့လုပ်သွားပြီးဖို့လိုတယ်အရေးတကအရေးကြီးဆုံးကတော့လူတွေရဲ့ကျန်းမာရေးကိုစောင့်ရှောက်ပေးမယ်ဆရာဝန်တွေဆရာမတွေနဲ့ကျွမ်းကျင်ကျန်းမာရေးလှုပ်သားတွေအရေးအသွေးကောင်းကောင်းရှိရမယ်နိုင်ငံတကာအဆင့်ဒေသအဆင့်နိုင်ငံတကာအဆင့်မှီနေရမယ်ဒါဒီအတွက်ကိုကျွန်တော်တို့လိုအပ်တဲ့ training စီလေ့ကျင့်သင်ကြားမှုတွေကျွန်တော်တို့တွေအတက်နိုင်ဆုံးလုပ်နေဖို့လိုတယ်ဒါတွေပြည့်စုံမှသာကျွန်တော်တို့ပြီးတဲ့ကျန်းမာရေးဝန်ဆောင်မှုတွေဟာအဆင့်အတန်းမြင့်ပါလိမ့်မယ်
။ကြိုတင်ကျန်းမာရေးစစ်ဆေးမှုတွေအပါအဝင်ကျန်းမာရေးစောင့်ရှောက်မှုတွေဟာငွေကြေးကုန်ကျမှုများတဲ့ဝန်ဆောင်မှုတွေဖြစ်ပါတယ်။အစိုးရဆေးရုံတွေမှာအခမဲ့ကုသမှုတွေရရှိအောင်စီစဉ်ဆောင်ရွက်ပေးနေတယ်ဆိုပေမဲ့အလုံးစုံအခမဲ့ကျန်းမာရေးစောင့်ရှောက်မှုမျိုးတွေကိုပေးနိုင်တာတော့မဟုတ်သေးပါဘူး။ယောဂမဖြစ်ခင်ကြိုတင်ကျန်းမာရေးစစ်ဆေးမှုပြုလုပ်တာမျိုးဆိုရင်ပုဂ္ဂလိကဆေးရုံဆေးခန်းတွေမှာသာရရှိနိုင်တဲ့ဝန်ဆောင်မှုမျိုးဖြစ်ပါတယ်။ကျမရဲ့အမကန်စနစ်တွေကောင်းကောင်းမွန်မွန်ဖွံ့ဖြိုးမှုမရှိသေးတဲ့အတွက်ပြည်သူတွေအနေနဲ့ယောဂမဖြစ်ခင်မှာကိုယ့်ရဲ့ကျန်းမာရေးကိုကိုယ်ကိုယ်အားထုတ်ပြီးကြိုတင်ကာကွယ်ထားဖို့လိုတယ်လို့ဒေါက်တာဦးဝင်းစောအောင်ကပြောပါတယ်
။သူများကိုကြီးပဲအားကိုးနေလို့မရပါဘူး။ဆရာဝန်တွေစေုံစည်းကမ်းတွေကြီးအားကိုးနေလို့မရပါဘူး။ကိုယ်တိုင်တကယ်ဆန္ဒပြင်ပြဖို့လိုပါတယ်။ဒါကိုအမြဲလဲလုပ်နေဖို့လိုတယ်။တက်ကြွတဲ့သူတွေနဲ့လည်းတိုင်ပင်မှုလိုတယ်။နောက်ပြီးတော့ကိုယ့်ရဲ့ကျန်းမာရေးစောင့်ရှောက်ဖို့အတွက်ကိုကိုယ့်ရဲ့ဝင်ငွေရလည်းပဲကောင်းဖို့လည်းလိုပါတယ်ဒီကနေ့အဆင့်မြင့်လာတဲ့ဆေးသိပ္ပံနယ်ပယ်ကနေပြီးတော့ထုတ်လုပ်ပေးလိုက်တဲ့ဒီဤပညာတွေပစ္စည်းပစ္စယတွေနောက်ပြီးတော့ဒီတက်ကြွမှုပညာတွေအားလုံးဟာဈေးပေါပေါနဲ့တော့မရတော့တာတေချာတယ်အဲ့ဒီအတွက်ကြောင့်မလို့ကိုဟာကိုယ့်ရဲ့စောင့်ဝင်နေရေးကိုယ့်ရဲ့အဲ့မွေးဝမ်းကြောင်းနေကိုယ့်ရဲ့ဝင်ငွေတွေကိုလည်းပဲတိုးတက်အောင်အမြဲလုပ်နေဖို့လိုပါတယ်
။ယောဂမဖြစ်ခင်ကလေးကကြိုတင်ပြီးကျန်းမာရေးစစ်ဆေးခြင်းဟာကျန်းမာရေးအတွက်အကျိုးကျေးဇူးတွေရရှိနိုင်တဲ့ဆိုပေမဲ့ရည်ရချက်မရှိကြုံရကြာပန်းစစ်ဆေးတာမျိုးတွေကိုရှောင်ကျင်ပြီးနားလည်တကြမ်းတဲ့ပညာရှင်တွေရဲ့လမ်းညွှန်ချက်အတိုင်းစနစ်တကျပြုလုပ်သင့်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်။ကျွန်တော်တန်ဆောပါ
လာပါကျွန်တော်ရန်နိုင်ပါ VOA ရဲ့အခုတစ်ပတ်အားကစားကဏ္ဍမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အားကစားပြိုင်ပွဲတွေနဲ့အားကစားလောကအပေါ်မှာခေတ်ရိုက်ခတ်မှုတွေဗ ဗိုင်းရပ်စ်ကာကွယ်ရေးအတွက်နိုင်ငံတကာအားကစားအဖွဲ့တွေနဲ့အားကစားသမားတွေရဲ့တုံ့ပြန်မှုတွေအပါအဝင်နောက်ဆုံးရသတင်းလေးကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကြာကိုဗစ် -19 ကိုရောဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကမ္ဘာတဝန်းထိခိုက်ဆုံးရှုံးမှုတွေအများအပြားရှိခဲ့ပြီးတော့အားကစားလောကမှာလည်းပြည်ရိုက်ခတ်မှုတွေအများအပြားဖြစ်ခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်တိုကျိုအိုလံပစ်ယူရို2020ဥရောပဖလားနဲ့ကိုပါအမေရိကဖလားဘောလုံးပွဲတွေကိုရှင်းနှစ်ကိုရွှေ့ဆိုင်းလိုက်ရသလိုဥရောပကအမပေးဘောလုံးပွဲတွေကိုလည်းရပ်ဆိုင်းထားပါတယ်ပထမဆုံးကတော့ဧပြီလ10အထိရွှေ့ဆိုင်းထားဖြစ်ပေမဲ့ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဧပြီလကုန်အထိထပ်ရွှေ့ဆိုင်းလိုက်ပြီးတော့တိုင်ပွဲတွေဘယ်တော့ပြန်ဆနိုင်မယ်ဆိုတာကိုလည်းအခုအချိန်အထိမရေမရာဖြစ်နေပါတယ်UEFA ဥရောပဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Alexander Seferin ကတော့အဆီဇင်3ခုကိုပြင်ဆင်ထားတယ်လို့အီတလီသတင်းစာနဲ့အင်တာဗျူးမှာပြောထားပါတယ်။ပထမအဆီဇင်ကတော့မေလအလယ်မှာစဖို့ဖြစ်ပြီးတော့ဒုတိယကတော့ဂျွန်လနဲ့ဒီနောက်ဆုံးမှာတော့ဂျွန်လအကုန်မှာစဖို့ဖြစ်ပါတယ်။တကယ်လို့ဂျွန်လအကုန်ကမစနိုင်ဘူးဆိုရင်တော့ဒီဘောလုံးရာသီလုံးဝပြတ်သွားနိုင်တယ်ဆိုပြီးတော့သူကပြောလိုက်ပါတယ်ခင်ဗျာ။ Virus ကူးစက်ခံမှုအပိုင်းကိုကြည့်မယ်ဆိုရင်လဲ Turkey ကိုယ်သမား Hong Rescue Rugby ဟာ Coronavirus ကူးစက်ခံထားလို့သိရတင်ထားပါတယ်။ရက်ဘာရဲ့အခြေအနေဟာသုံးရတဲ့အခြေအနေမှာရှိပြီးတော့တီးကြခွဲထားတာကြောင့်သူ့ကိုလည်းတွေ့ခွင့်မရဘူးလို့သူ့ရဲ့ဇနီးဖြစ်သူကပြောပါတယ်။ Rustu Har Spain ဘာချေဘာစလိုနာနဲ့ဘရှိတက်စ်အသင်းတွေမှာကစားခဲ့ပြီးတော့တူဂီနဲ့တူ2000ကမ္ဘာဖလားစီးဖိုင်နယ်ကြီးတက်ခဲ့ပြီးတော့တတိယရခဲ့တာဖြစ်ပါတယ်။နံပါတ်ကြီးဘောလုံးသမားတွေကနောက်ထပ်ယောဂကူးဆက်တာတွေကတော့ AC Milan ၊ဂန်နွေကစားသမားကြီးဖော်လိုမောဂျီနီ၊ Argentina နဲ့ Juventus ကစားသမား Dybala ပြိုနိုင်ငံမှာကစားနေတဲ့ Man U နဲ့ Belgian ခွင်းလယ်လူ Fellaini တို့လည်းယောဂကူးဆက်ခံထားပြီးတော့ဒီဘာလာကတော့ပြန်ပြီးတော့နေကောင်းလာပြီလို့သိရပါတယ်။မော်ဒီနီနဲ့တူသားဖြစ်သူလည်းယောဂကူးဆက်ခံထားတယ်လို့ AC Milan အသင်းကထင်ကြပါတယ်။အဆက်ထဲမှာပဲ Real Madrid အသင်းရဲ့ဥက္ကဋ္ဌဟောင်း Lorenzo Sanz လည်းဒီကိုရိုနာဗိုင်းရပ်စ်ကူးဆက်ခံရပြီးတော့ခွဲလွန်သွားခဲ့ပါတယ်။ Lorenzo Sanz က Real ဥက္ကဋ္ဌဖြစ်တဲ့1995ကနေ2009နဲ့ထိတာဝန်ယူခဲ့ပြီးတော့သူ့လက်ထက်မှာ Real အသင်းဟာ Champions League 2ချိန်နဲ့ La Liga 2ချိန်ရခဲ့ပါတယ်ခင်ဗျာ။ကူးစက်မှုတွေကြောင့်ကမ္ဘာတော်မှာထိခိုက်သေးဆုံးမှုတွေရှိခဲ့တဲ့အပြင်စီးပွားရေးလုပ်ငန်းတွေလုပ်ငန်းကိုင်ခန်းတွေလည်းရပ်ဆိုင်းကုန်ကြပြီးတော့ပြိုင်ပွဲတွေလည်းရပ်ဆိုင်းထားတဲ့အတွက်အားကစားသမားတွေနဲ့သူတို့နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေလည်းထိခိုက်မှုတွေရှိလာနေပါတယ်။ဘောလုံးပွဲတွေရနာထားတာကြောင့်အဲ့ဒီအသင်းတွေလည်းဝင်ငွေတွေထိခိုက်ပြီးတော့အခုချိန်မှာအားကစားသမားတွေကိုလာစားတွေရှော့ချလာနေပါတယ်။ဂျာမနီမှာတော့ Bayern Munich, Dortmund နဲ့ Union Berlin အသင်းတွေစတာတွေကဒီအသင်းတွေဆက်လက်ရပ်တည်သွားနိုင်ဖို့အတွက်ဆိုပြီးတော့အခုလိုအကျတဲ့ခါလာမှာသူတို့ရဲ့လောက်ခလာစားတွေကိုရှော့ယူသွားဖို့သဘောတူခဲ့ကြပါတယ်။ Union Berlin အသင်းရဲ့ပထမအသင်းကစားသမားတွေကလာစားကိုလုံးဝမယူဖို့သဘောတူခဲ့ကြတယ်လို့ Berlin အသင်းကပြီးခဲ့တဲ့တစ်ပတ်ကကြေညာပါတယ်။ချိန်ထဲမှာပဲအသင်းရဲ့ manager တွေနဲ့ခြားဝန်ထမ်းတွေကတော့ပြိုင်ပွဲတွေပြန်စတဲ့အခါမှာအစဉ်အသင့်ဖြစ်အောင်ဆိုပြီးတော့ဒီအချိန်ပိုင်းအနေနဲ့အလုပ်လုပ်သွားဖို့သဘောတူခဲ့ကြပြီးတော့လာစားကိုလည်းရှော့ယူဖို့သဘောတူခဲ့ကြတယ်လို့ပြောပါတယ်ခင်ဗျာအီတလီမှာလည်း Juventus အသင်းကစားသမားတွေနဲ့နီးပြဆာရီတို့ကလာစာတွေရှော့ပြီးတော့ယူဖို့သဘောတူညီမှုရသွားပြီဖြစ်ပါတယ်ကစားသမားတွေရဲ့လာစာ၃ပုံတစ်ပုံကိုရှော့ချဖို့သဘောတူညီမှုရခဲ့တယ်လို့ Juventus ကစနေနေ့မှာကြေညာပါတယ်အခုလိုလာစာတွေရှော့ယူဖို့သဘောတူညီလိုက်တဲ့အတွက် Juventus အသင်းအနေနဲ့ American Dollar 300လောက်အကုန်ကျတက်တာသွားမှာလည်းဖြစ်ပါတယ်ဒီသဘောတူညီမှုကြောင့်တစ်နှစ်ကို Euro 30တန်းနဲ့ကောမလုခလာစာအများဆုံးရထားတယ်လို့ဆိုရက်ပေါ်တူဂီတိုက်စစ်မှုရနာဒိုလည်း Euro 10တန်းလောက်လာစာချော့ယူမှာဖြစ်ပါတယ်။ကစားသမားတွေအနေနဲ့မတ်လကစပြီးတော့လာမယ့်ဂျွန်လအထိကို4လစာချော့ယူသွားကြမှာဖြစ်ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ထိခိုက်ဆုံးရှုံးမှုတွေရှိနေပေမဲ့ဗိုင်းရပ်စ်ကာကွယ်တိုက်ဖျက်ရေးအတွက်ကမ္ဘာတဝန်းကအစမ်းကုန်လှုပ်ဆောင်နေကြတာမှာအားကစားသမားတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကလည်းပါဝင်ပြီးတော့တက်နိုင်သမျှလူတန်းမှုတွေလုပ်နေပါတယ်။ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ကကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်ဆိုပြီးတော့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကိုဒေါ်လာ10တန်းလူတန်းသွားဖို့ကတိပြုထားပါတယ်။ဒါပြင်ဘာစလိုနာအသင်းကကမ္ဘာကျော်ဘောလုံးသမားလီယိုနယ်မက်ဆီနဲ့မက်ဆီဒီနီပြပက်ဂေါ်ဒီယိုလာတို့ကလည်းကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်ဆိုပြီးတော့ယူရိုငွေ1000လူတန်းလိုက်ပါတယ်။ခရစ်စတီယာနိုရိုနောလ်ဒိုနဲ့ရီယယ်နောက်တန်းလူရာမို့စ်တို့ကတော့စီးရုံတွေမှာလိုအပ်နေတဲ့အသက်ကယ်ဆယ်ရေးပစ္စည်းကိရိယာတွေနဲ့နှာခေါင်းဆီး2,600နောက်ဗိုင်းရပ်စ်ကိုရှိမှုဆေးစစ်တဲ့ပစ္စည်းကိရိယာ1,000ကျော်ကိုလူတန်းလိုက်ပါတယ်။ဒါ့အပြင်ကမ္ဘာကျော်ဘောလုံးသမားတွေပေါင်းပြီးတော့ဗိုင်းရပ်စ်ကာကွယ်ပညာပေးလှုပ်ရှားမှုတွေကိုလည်းလှုပ်ဆောင်ခဲ့ကြပါတယ်။ဒန်နစ်ဖက်မှာတော့ရော်ဂျာဖက်ဒရာနဲ့နိုဗောက်ဂျိုကိုဗစ်တို့ကသူတို့နိုင်ငံတွေအတွက်ယူရို1,000စီလူတန်းထားပါတယ်။ ဒါပြင်ဆာဗီယာကတင်းနစ်ကစားသမားဟောင်းအန်နာအီဗန်နိုဗစ်ကလည်းဆာဗီယာနိုင်ငံအတွက်ဆိုပြီးတော့အရေးပေါ်အသက်ရှူဆက်တွေကိုလူတန်းခဲ့ပါတယ်။ဒါပြင်စပိန်ကရာဖဲလ်နဒါလ်ကတော့နိုင်ငံအတွက်လိုအပ်နေတဲ့အကူအညီတွေပေးနိုင်ဖို့အတွက်ဆိုပြီးတော့စပိန်အားကစားသမားတွေယူရို၁၁တန်းရအောင်အကူအညီပေးဖို့ကိုတိုက်တွန်းလိုက်ပါတယ်
။ Hola a todos. Bueno, como todos vosotros sigo aquí en casa.
ကျွန်တော်တို့အားကစားသမားတွေအခုလိုဖြစ်တာခင်ဗျားတို့ရဲ့အားပေးမှုတွေကြောင့်ပါအခုချိန်ကတော့ကျွန်တော်တို့အားကစားသမားတွေကပြန်ကူညီရမယ့်အချိန်ပါအခုချိန်ကစပြီးအားကစားသမားတွေစုပေါင်းပြီးတော့စပိန်နိုင်ငံရဲ့ကြက်ချိန်ပြီးအဖွဲ့နဲ့အတူရက်တည်ပြီးတော့အကူအညီတွေပေးသွားဖို့ဖြစ်ပါတယ်ဒီမှန်ချက်ကတော့လူတတန်း3သိန်းကျော်အတွက်အကူအညီပေးဖို့ဖြစ်ပြီးတော့ယူရို17တန်းရဖို့ဖြစ်ပါတယ်ဒီအတွက်လည်းကျွန်တော်တို့လူတန်းထားပြီးချန်တဲ့စပိန်ကစားသမားတွေအားလုံးလည်းဒီစီဇန်မှာပါဝင်လာကြလိမ့်မယ်လို့ယုံကြည်တယ်ဆိုပြီးတော့နဒါလ်ကပြောသွားတာပါအိုင်လန်ကလက်ဝဲအချော်မှာကော်နာမဂရက်ဂါကလည်းအိုင်လန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်တိုက်ချက်ရေးအတွက်ဆိုပြီးတော့ယူရိုတသန်းလှူဒါန်းလိုက်ပါတယ
် Together we will win this difficult match
ကွာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျန်နီအင်ဖာဒီနိုကတော့အခုချိန်ဟာတကမ္ဘာလုံးအတူတသင်းထဲမှာစီးစီးလုံးလုံးစူးစီးညီညွတ်မှုရှိရှိစီကံရှိရှိနဲ့ဒီဗိုင်းရပ်စ်ပိုးကိုရင်ဆိုင်ကျော်ဖြတ်သွားမဲ့အချိန်ဖြစ်တယ်လို့ပြောကြားလိုက်တယ်ဆိုတော့ကိုတင်ပြရင်းနဲ့ပဲဘူဒဘတ်ရဲ့အားစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင်
။ခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးချင်ပါတယ်။ American ပြည်သူမှာသွာလာတွေကန့်သက်ထားပြီးလူချင်းချင်းဆက်ဆံမှုတွေရှော့ချထားပြီးမဲ့ရှေ့လာမယ့်နှစ်လတွင် Coronavirus ကြောင့်သေဆုံးသူတစ်သိန်းကနေ2,400လောက်တိရှိနေတဲ့ကြောင်းပြင်ဆင်ထားဖို့တတိပေးထားပါရယ်အများစုကတော့ရှေ့လာမဲ့သတင်းပတ်နှစ်ပတ်သုံးပတ်အတွင်းဖြစ်နေတဲ့အကြောင်းလဲသမ္မတအင်ဂျီရိုရဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖြစ်ရေးအဖွဲ့တာဝန်ရှိသူတွေမနေ့ကပဲပြောဆိုခဲ့ကြတာပါသမ္မတဒေါ်နယ်ထရန့်ကလည်းတိုင်းပြည်မှာမကြုံစဘူးကြုံနေရတဲ့အန္တရာယ်အတွက်ပြင်ဆင်ဖို့တတိပေးခဲ့ပါရယ်လက်တလောအမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဖြစ်အတည်ပြုထားသူ 38,000 ကျော်ရှိနေပါရယ်သေဆုံးသူအရေထွက်ကတော့ 3,800 ကျော်ရှိနေပြီးလေးပုံတစ်ပုံကတော့နယူးယောက်မြို့မှာဖြစ်ပါရယ်မြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားတွေကိုလာမယ့်သတင်းပတ်တွေအတွင်းနေရပြန်ခေါ်နိုင်ရေးရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကစီစဉ်နေတဲ့အကြောင်းဒီကနေ့နေ့စဉ်နဲ့သတင်းထုတ်ပြန်လိုက်ပါတယ်။ရန်ကုန်နိုင်ငံကလေဆိပ်ကနေလေယာဉ်ပြန်ထွက်ဖို့စီစဉ်ထားရမယ်။ဘယ်နေ့ထွက်မလဲဆိုတာမသတ်မှတ်ရသေးသလိုအမေရိကန်ပြည်ထောင်စုကဘယ်လေယာဉ်ဝင်မှာဆင်းသက်မလဲဆိုတာလည်းသတ်မှတ်မထားရသေးပါဘူး။အမေရိကန်ပြန်ရောက်ရင်တော့ခီးစရိုင်းနဲ့ကုန်နီယက်ကိုကိုယ်စီစဉ်တဲ့ကိုခီးဆက်ကြရမှာဖြစ်တဲ့အကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုဟန်တားဖို့ကြိုးပမ်းတဲ့အနေနဲ့ကမ္ဘာ့တဝန်းနိုင်ငံတွေမှာအသွားအလာတွေကိုကန့်သတ်တမ်းမြှင့်မှုတွေတိုးမြင့်လာနေပါတယ်။ဗီယက်နမ်နိုင်ငံမှာလည်းဗိုလ်ထုနေ့ကစလို့မဖြစ်မနေကိစ္စမျိုးကလွဲလို့သွားလာလှုပ်ရှားမှုတွေကိုသတင်းနှစ်ပတ်ကြာတားမြစ်လိုက်တာပါ။နယူးဇီလန်နိုင်ငံမှာလည်းပြည်ခဲ့တဲ့သတင်းပတ်ကပဲစားသောက်ဆိုင်တွေ၊ဘားဆိုင်တွေ၊ရုံးတွေ၊စာတင်ကျောင်းတွေကိုပိတ်လိုက်ပါတယ်။ COVID-19 ရောဂါလူမှုအသိုင်းအဝိုင်းတွေကြားကူးစက်မှုတွေကိုထိန်းချုပ်နိုင်ပေမဲ့ပြပကဝင်လာသူတွေကြောင့်ကူးစက်မှုအန္တရာယ်နဲ့ကြုံနေရတဲ့တရုတ်နိုင်ငံမှာလည်းအလားတူကန့်သတ်မှုတွေကျင့်သုံးနေရပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့သေဆုံးမှုလက်တလုံးအများဆုံးဖြစ်နေတဲ့နိုင်ငံတွေကတော့အမေရိကန်၊အီတလီနဲ့စပိန်နိုင်ငံတွေဖြစ်ကြပါတယ်။ဘူရူနီညအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 ရေပေါ်အခြေအနေအရ VOA မြန်မာရဲ့အစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုတော့တက်တလုံးရာယီရက်ဆိုင်တိုင်းမှာဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာပါ။ VOA မြန်မာရဲ့ဝင်နေတဲ့အားလုံးလည်းအတန်လွင့်အစီအစဉ်တွေကိုနေနေကနေထုတ်လုပ်ပြီးပူပေါင်းတင်ဆက်ပေးနေတာဖြစ်ပါတယ်။မင်္ဂလာရှိတဲ့ညဖြစ်ပါစေခင်ဗျာ။ကျွန်တော်အောင်လင်းဦးပါ။
This program has come to you from the Voice of America, Washington.